Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2024ခုနှစ်မတ်လ18ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဗီဒီယိုကလည်း light meter 30နဲ့ 49 light meter 190ပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
။နိုင်ငံကဖိအားပေးမှုတွေကိုစတင်ပြီးတော့ Gaza, Egypt, နေဆက်က Rafa မြို့ကနေ Hamas တို့ကိုဆက်ပြီးတော့တိုက်ထုတ်မယ်ဆိုပြီး Israel ဝန်ကြီးချုပ်ကပြောပါတယ်။ရုရှားမှာသမရယူကောက်ပွဲကနဦးမဲရည်တွက်မှုတွေအရသမရပူတင်ဟာမဲ88ရာခိုင်နှုန်းရထားတယ်လို့ယူကောက်ပွဲတာဝန်ရှိသူတွေကကြေညာပါတယ်။အိန္ဒိယနိုင်ငံရဲ့2019နိုင်ငံသားဖြစ်ခွင့်ဥပဒေတစ်ကိုကောင်းထည့်ဖော်မယ်လို့အစိုးရကကြေညာလိုက်ပြီးတဲ့နောက်အိန္ဒိယနိုင်ငံတွင်ဆက်ညင်ဆန္ဒပြမှုတွေပေါ်ပေါက်နေပါတယ်
။အဲဒီလိုထိတ်တန့်ရောက်သတင်းတွေပြင်ယူကရိန်းထောက်ပံ့ရေးနဲ့ပတ်သက်လို့အမေရိကန်ကောင်းဆောင်တွေကြားကွဲလွဲနေတဲ့ချက်စစ်ကြံပစ္စည်းတွေကိုလူသုံးဖို့ပစ္စည်းဖြစ်ပြောင်းလဲနေတဲ့သတင်းဆောင်ပါတွေကိုလည်းကြားကြရမှာပါ။ပါစင်စီစမာတော့ဗမာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့ဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်ကပြောပြပါမယ
်။နိုင်ငံကဖိအားပေးမှုကိုဆန့်ကျင်ပြီးတော့ Gaza, Egypt နဲ့ဆက်အနီးက Rafah မြို့ကနေ Hamas တို့ကိုဆက်လက်တိုက်ထုတ်သွားမယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကသတင်းကနေ့မှပြောပါတယ်။လာမယ့်ရက်ပိုင်းအတွင်းကာတာနိုင်ငံမှာအပြစ်ရဆွေးနွေးပွဲပြန်လည်စတင်မှုရှိနေချိန်မှာပဲအစ္စရေးဝန်ကြီးချုပ်ကအဲဒီလိုပြောတာပါကာစာဒေသထက်ကဟာမတ်စ်တို့ကိုဖယ်ရှားပြစ်ရေးဆိုတဲ့စစ်ပွဲရဲ့ရည်မှန်းချက်တွေကိုနိုင်ငံတကာဖိအားတွေနဲ့ရပ်သွားအောင်လုပ်လို့မရဘူးလို့ဝန်ကြီးချုပ်နေသညာဟုကကက်ဘိနက်အစိုးရအဖွဲ့ကိုပြောဆိုနေတာကိုဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့ရပါတယ်အဲ့ဒီလိုဆောင်ရွက်ဖို့ရော့ဖာမာစစ်ပွဲဆင်နွှဲဖို့လိုတယ်လို့မစ္စတာနေသညာဟုကပြောဆိုခဲ့ပေမဲ့လို့ဘယ်လောက်အတိုင်းအတာရှိတိုက်ခိုက်သွားမလဲဆိုတာကိုတော့ပြောပါဘူးအဲ့ဒီနောက်ပိုင်း CNN ညုတ်တန်က State of the Union အစီအစဉ်မှာပြောကြားတာမှာတော့ Hamas တို့နဲ့တရင်6ပတ်ကြာအဖြစ်ရက်ဆက်ရေးအတွက် Israel ဘက်ကဆက်လက်စူးစမ်းသွားမှာပါလို့ပြောဆိုခဲ့တာပါဒါပေမဲ့လည်းအဲ့ဒီလိုဆောင်ရွက်နိုင်ဖို့စစ်ရေးဖိအားတွေတော့ဆက်ပြီးပေးသွားမယ်လို့လည်းပြောပါတယ်တနင်္ဂနွေနေ့ကကျင်းပတဲ့ရုရှားသမ္မတရွေးကောက်ပွဲပထမဆုံးပဲရေတွဲမှုမှာသမ္မတဗလာဒီမီယာပူတင်ကထောက်ခံမဲ့88ရာခိုင်နှုန်းရထားတယ်လို့ရုရှားရွေးကောက်ပွဲတာဝန်ရှိသူတွေကကြေညာပါတယ်။နိုင်ငံရေးသဘောထားကွဲပြားသူတွေကိုအပြင်းထန်နှိမ်နှင်းခဲ့တာကြောင့်မဲဆန္ဒရှင်တွေမှလည်းတခြားရွေးချယ်စရာမရှိကြပါဘူး။တောက်ကြနေ့ကစပြီးတော့၃ရက်ကြာကျင်းပတဲ့ရွေးကောက်ပွဲဟာ24နှစ်ကြာအုပ်ချုပ်လာတဲ့ပူတင်အတွက်နောက်ထပ်6နှစ်သက်တမ်းတိုးပေးလိုက်တာလည်းဖြစ်ပါတယ်။ပူတင်ရဲ့တင်းကျပ်တဲ့အုပ်ချုပ်မှုအောက်မှာသူ့ကိုရောယူကရိန်းစစ်ပွဲကိုပါလူသိရှင်ကြားဝေဖန်ခွင့်မရှိကြပါဘူး။သမ္မတပူတင်ရဲ့အရေးအရင်ဆုံးနိုင်ငံရေးရန်သူအလက်ဆီနာဗလီကတော့ပြည်ကြဲလာတဲ့မှာပဲအာတိတ်ဆက်မိုင်းအနေကအချင်းနောင်ထဲမှာရုတ်တက်တည်ဆုံခဲ့တယ်လို့ပူတင်ကိုဝေဖန်တဲ့တခြားသူတွေကလည်းအချင်းကြနေတာမဟုတ်ရင်ပြည်ပမှာတင်ဆောင်နေကြတာပါ။ဒါပေမဲ့လည်းဖေဗရူလာအတွင်းနှစ်ဝက်နှစ်ကွယ်မကွယ်လွန်ခွင့်နောက်ဆုံးတောင်းဆိုချက်အရအထက်အမျိုးကြီးတွေကမဲယုံတွေမှာအသက်80နှစ်အရွယ်ပူတင်ကိုဆန့်ကျင်မဲ့ပေးဖို့စောင့်နေတဲ့လူတိုင်းရှေ့ကြီးကိုတွေ့ရပါတယ်။ Reuters သတင်းဌာနကဖော်ပြတဲ့အချက်အားမဲရလာတွေအရကွန်မြူနစ်သမ္မတလောင်းနီကိုလိုင်းကာရီကနိုဗိုနော့ဖ်ကဆန္ဒမဲ400ခိုင်နှုန်းနဲ့ဒုတိယလူသစ်တဦးဖြစ်တဲ့ Vladislav Davankov ကတတိယနဲ့အစွန်ရောက်အမျိုးသားရေးဝါဒီ Leonid Stasky တို့ကစတုတ္ထနေရာမှာအသေးသေးရှင်းနေကြပါတယ်။အရန်ငွေကြေးပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အီဂျစ်နိုင်ငံအတွက်ဒေါ်လာ10ဘီလီယံထောက်ပံ့ကူညီမဲ့အစီအစဉ်တရက်ကိုဥရောပသမ္မတကတနင်္ဂနွေနေ့မှာကြေညာပါတယ်။စီးပွားရေးဖိအားတွေအိမ်နီးချင်းတိုင်းပြည်တွေကပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေကြောင့်ဥရောပကမ်းခြေဘက်ကိုလူတွေပုံမရွှေ့ပြောင်းဝင်ရောက်လာမှာကိုစိုးရိမ်နေချိန်မှာပဲဒီအစီအစဉ်ကိုကြေညာလိုက်တာပါ။ဥရောပကော်မရှင်နာမင်းကြီး Ursula von der Leyen နဲ့ Belgium, Italy, Austria, Cyprus နဲ့ဂရိစ်နိုင်ငံကအရာရှိတွေအီဂျစ်ကိုရောက်လာချိန်မှာထောက်ပံ့ကူညီရေးအစီအစဉ်ကိုလက်မရေးထိုးကြမယ်လို့အီဂျစ်အရာရှိတွေကပြောပါတယ်။အာရဗ်ကမ္ဘာမှာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့အီဂျစ်အတွက်လာမယ့်3နှစ်အတွင်းထောက်ပံ့ငွေနဲ့ချင်းငွေတွေပါဝင်တယ်လို့ကယ်ရိုမြို့ကဥရောပသမ္မတမစ်ရှင်ကပြောပါတယ်။စီးပွားရေးနဲ့စီးပွားရေးမဟုတ်တဲ့နယ်ပယ်အသီးသီးမှာအီဂျစ် EU ပူးပေါင်းဆောင်ရွက်မှုကိုရှေ့ဆက်တိုးချဲ့ဆောင်ရွက်နိုင်ဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေကိုမဟာဗျူဟာမြောက်ဘက်ဆုံမိဖက်ဆက်ဆံရေးအစီအစဉ်တွင်မြင်ခဲ့ကြတယ်လို့လည်းကယ်ရိုမြို့ကဥရောပမစ်ရှင်ကပြောပါတယ်။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာနိုင်မီတာ190 kHz 1905ကနေပြထုတ်လွှင့်ပေးနေပါရဲ့ရှင်
VOA မြန်မာပိုင်းရဲ့တင်လာနေတဲ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံရဲ့2019နိုင်ငံသားဖြစ်ခွင့်ဥပဒေသစ်ကိုအကောင့်ထဲပေါ်မယ်လို့အစိုးရကလက်သလောကြေညာလိုက်ပြီးတဲ့နောက်အိန္ဒိယနိုင်ငံမှာစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်လာပါတယ်။နောက်လာကျင်းပမဲ့အထွေထွေရေကောက်ပွဲမတိုင်ခင်ကြီးညာလိုက်တဲ့ဒီအမိန်ကြောင့်လူအဖွဲ့အစည်းအတွင်းကွဲပြားစေတယ်လို့ဆွဆွဲမှုတွေလည်းအတော်များများထွက်ပေါ်လာပါတယ်။ဒီဥပဒေအရဘာသာရေးဖိနှိပ်မှုတွေကြောင့်ပါပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာကြတဲ့လူတွေကိုနိုင်ငံသားရှောက်ထားခွင့်ပြုထားပါတယ်။မွတ်စလင်တိုင်းပြည်တွေဖြစ်တဲ့အဲ့ဒီသုံးနိုင်ငံကထွက်ပြေးလာတဲ့လူတွေထဲမှာအစ္စလာမ်ဘာသာဝင်တွေတော့ရှောက်ထားခွင့်ပြုမထားပါဘူး။လက်ရရင်အုပ်စုရဲ့အပါဝင်အတိုက်အခံနိုင်ငံရေးပါတီတွေနဲ့မွတ်စလင်အတိုင်းအဝိုင်းကကောင်းဆောင်တွေကတာဟာမွတ်စလင်တွေကိုခွဲခြားဆက်ဆံတာဖြစ်တယ်လို့ပြောဆိုကြပါတယ်။ကြေညာချက်ထွက်လာပြီးတဲ့နောက်နိုင်ငံတကာလူညင်းချမ်းသာခွင့်အဖွဲ့ AI ကလည်းအိန္ဒိယရဲ့နိုင်ငံသားဖြစ်ခွင့်ဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့စံတမ်းဖို့တွေတန်းတူညီမျှမှုနဲ့နိုင်ငံတကာလူအခွင့်အရေးဥပဒေတွေကိုဆန့်ကျင်တဲ့ခွဲခြားဆက်ဆံမှုဥပဒေတရတာဖြစ်တယ်လို့ပြောပါတယ်။ဆူဒန်နိုင်ငံမှာပြိုင်ဖက်ဗိုလ်မှူးကြီးနှစ်ဦးကြားအာဏာလွန်ဆွဲမှုတွေကြောင့်ပြည်တွင်းပဋိပက္ခတွေပေါ်ပေါက်လာတာဧပြီလဆိုရင်တော့တနစ်တင်းတင်းပြေပါပြီ။စစ်ပွဲတွေကြောင့်လူဦးရေ49သန်းနီးပါးတို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်အတည်းတွေဆိုင်နေပြီးနိုင်ငံလူဦးရေတပွဲကျော်တို့ကတော့အသက်ရှင်ရပ်တည်ရေးအတွက်စာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းလူမှုကူညီရေးအဖွဲ့အစည်းတွေကပြောပါတယ်။ပဋိပက္ခတွေစတင်ခဲ့တဲ့2023ဧပြီလနောက်ပိုင်းထောင်နဲ့ချီတဲ့လူတွေတိတ်ဆုံးတရားရခဲ့ကြပြီးတော့အိုးရင်ဆွင့်ခွာရသူကတော့တန်းနဲ့ချီရှိပါတယ်။စာနာရိတ်ခါရှာပါမှုနဲ့ရင်ဆိုင်နေရတဲ့လူပေါင်း18တန်းထဲမှာငတ်မို့ခေါင်းပေါင်းမှုကပ်ဘေးကြီးစိုက်တော့မဲ့လူပေါင်းက5တန်းလောက်ရှိတယ်လို့လည်းကမ္ဘာစာနာရိတ်ခါအစီအစဉ် WFP ကပြောပါတယ်။အခုလိုလူသားချင်းစာနာမှုကပ်ဘေးကြီးစိုက်နေတဲ့ဆူဒန်ကိုနိုင်ငံတကာရဲ့အာရုံစိုက်မှုကတော့မရတဲ့လောက်ပဲလို့လည်းပြီးခဲ့တဲ့တစ်ပတ်ကဆူဒန်ကိုတွားရောက်ခဲ့တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မြေရေပင်လယ်အရှေ့ပိုင်းဒေသအရေးပေါ်ဌာနညွှန်ကြားရေးမှူးဒေါက်တာရစ်ချတ်ဘရန်ကပြောပါတယ်။လက်ရှိပဋိပက္ခတွေကြောင့်လူပေါင်း 14,000 နီးပါးသေဆုံးပြီးတော့ 28,000 တရာရခဲ့ကြသလိုကာလဝန်ယောဂဝက်သက်တွေးလွန်တုပ်ကွေးနဲ့ငှက်ဖျားယောဂတွေလည်းဆက်လက်ဖြစ်ပွားနေတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့နေပေါင်းများစွာစစ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုနိုင်ဂျာစစ်အစိုးရကရပ်ဆိုင်းလိုက်ပြီးတဲ့နောက်အာဖရိကစီဟောဒေတာကအမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ချေမှုရေးအနာဂတ်လုပ်ငန်းစဉ်တွေကိုအမေရိကန်ထိပ်တန်းအရာရှိတွေတင်းငွေတွေနဲ့ကသုံးသပ်ဆွေးနွေးခဲ့ကြပါတယ်။နိုင်ဂျာနိုင်ငံမြောက်ပိုင်းကအမေရိကန်အဓိကလေတပ်အခြေစိုက်စခန်းမှာရှားနဲ့ချီတဲ့စစ်ဖက်တပ်ဖွဲ့ဝင်တွေရှိနေပြီးတော့အယ်ခိုင်ဒါနဲ့ IS အုပ်စုတွေလှုပ်ရှားနေတဲ့ဆာဟာရဒေသနာရတောင်ဘက်ကကြီးမားကျယ်ပျောတဲ့ဆာဟဲလ်ဒေသတွင်စစ်ဆင်ရေးတွေကိုဖြန့်ကျက်ဆောင်ရွက်နေတာဖြစ်ပါတယ်။အမေရိကန်ထိပ်တန်းတပ်သမားမော်လီဖီကအမေရိကန်အာဖရိကစစ်ဌာနချုပ်အကြီးအကဲမရင်းဘိုချုပ်မီခက်လင်းလေးနဲ့အတူနိုင်ဂျာအစိုးရအရာရှိတွေနဲ့မြို့တော်နေမင်းမှာလာရောက်တွေ့ဆုံဆွေးနွေးခဲ့တာပါ။ဒါဟာနိုင်ဂျာစစ်အစိုးရနဲ့ထိတွေ့ဆက်ဆံတဲ့ပွင့်လင်းတဲ့ဆွေးနွေးမှုတရားဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနက X လူမှုကွန်ရက်ဌာနX လူမှုကွန်ရက်မှာရေးပါတယ်။နိုင်ဂျာနိုင်ငံအတွင်းအမေရိကန်တပ်ဖွဲ့တွေဆက်လက်ထားရှိရေးသဘောတူညီချက်ရဖို့ညှိနှိုင်းစရာရှိသေးသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူ
း။သတင်းတွေကိုနားလည်ဝါအကြေညာပေးကြတာပါ။ရုရှားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီတိုက်ဆုံးမှုကြောင့်အမေရိကန်နိုင်ငံရဲ့ဆွေးနွေးမှုတွေမှာရုရှားအရေးကအဓိကဖြစ်လာစေသလိုယူကရိန်းကိုထောက်ပံ့ရေးအတွက် Republican Party လွှတ်တော်အမတ်တွေအပေါ်မှာလည်းဖိအားတွေတိုးလာစေပါတယ်။အမေရိကန်ရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပဖို့ရှိနေချိန်သမ္မတဂျိုးဘိုင်ဒင်နဲ့သူ့ရဲ့အဓိကပြိုင်ဘက်သမ္မတဟောက်ဒိုနယ်ဒ်ထရန့်တို့ရဲ့ရှုမြင်ချက်တွေကလည်းဆန့်ကျင်ကွက်လွဲနေပါတယ်။ဝါရှင်တန်ကနေ VOA သတင်းတောင်အနီတာပါဝဲလ်သတင်းပေးပို့ထားပါတယ်။မတ်သိန်ကြီးထိုက်ကပြောပြမှာပါ။
အမေရိကန်သမ္မတရွေးကောက်ပွဲအရေးဆွေးနွေးမှုတွေမှာရုရှားသမ္မတနဲ့တိုက်ခန့်ခေါင်းဆောင်တို့အကြောင်းပါဝင်လာပါတယ်။ရုရှားကျင်းထောင်တွင်တိုက်ခန့်ခေါင်းဆောင်အလက်စီနဗနီတည်ဆုံးခဲ့ရတဲ့အချက်ကြောင့်အမေရိကန်နိုင်ငံရင်းမှာလည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့ယူကရိန်းကျူးကျော်စစ်အရေးကိစ္စဆွေးနွေးမှုတွေပိုပြီးပြင်းထန်လာပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့သူ့ရဲ့ထိပ်တန်းပြိုင်ဘက်ဒေါ်နယ်ထရန့်တို့ကြားမှာလည်းရှုမြင်ချက်တွေကတည်တည်တသာကွဲပြားနေပါတယ်။အတိတ်ဒေသကအချင်းချောင်းမှာရုတ်တရက်ဆုံးပါသွားတာလို့ရုရှားတာဝန်ရှိသူတွေကရှင်းလင်းပြောဆိုထားပေမဲ့နဗနီတီဆုံးရမှုကိုအမေရိကန်သမ္မတဘိုင်ဒန်က G7 ချက်ချင်းဆိုသလိုပြစ်တင်ပြောဆိုပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လည်းချိန်ချထားပါတယ
်ဒီကိစ္စဖြစ်ရတဲ့အကြောင်းကပူတင်ကြောက်ပါသူညွှန်ကြားခဲ့တာပဲဖြစ်ဖြစ်ဒီပုဂ္ဂိုလ်ကိုအဲ့ဒီမှာထားခဲ့တဲ့အခြေအနေအတွက်သူ့မှာတာဝန်ရှိပါတယ်သူပဲလို့လူဆိုတာကိုလည်းဒီလောက်ရက်ကထင်ရစေပါတယ်ပြီးခံနိုင်စရာမဟုတ်ပါဘူးတရားတန်ကြီးပေးဆက်ရပါလိမ့်မယ
်ဆွဆွဲချက်တွေကအခြေမြင့်မရှိရင်တီးတယ်လို့ရုရှားသမ္မတယုံကပြောဆိုသလိုပဲနေဗနီရဲ့ရုပ်အလောင်းကိုပေးဖို့မိခင်ဖြစ်သူရဲ့တောင်းဆိုချက်ကိုလည်းအာဏာပိုင်တို့ကညှင်းပယ်ထားပါတယ်ဒေါ်နယ်ထရန့်နဲ့သူ့ရဲ့ Republican Party ရဲ့ရှုမြင်ချက်ကတော့ကွဲပြားပါတယ်နေတိုးဖွဲ့ကိုလက်ရှိသမ္မတဘိုင်ဒန်ကအခိုင်အမာထောက်ပံ့တာမျိုးသူ့မလုပ်ဘူးလို့ထရန့်ကပြောပါတယ်ဒါ့အပြင်ရုရှားအတိုက်ခံနေဗနီလိုပဲသူဟာလည်းပဲနိုင်ငံရေးအရာဖိနှိပ်ခံရသူဖြစ်တယ်လို့ထရန့်က Fox News နဲ့မကြိုက်ခင်ကလုပ်တဲ့အခမ်းအနားမှာပြောခဲ့ပါတယ
် And it's a horrible thing
တော်လို့ကြောက်ကြစရာကိစ္စပါကျွန်တော်တို့နိုင်ငံမှာလည်းအလားတူဖြစ်နေပါတယ်ကွန်မြူနီနိုင်ငံတစ်ခုအဖြစ်ကိုနီလန်းများစွာနဲ့ပြောင်းလဲနေပါတယ်ကျွန်တော်ဟာဆိုရင်ဥဆောင်နေတဲ့ကိုယ်စားလှယ်လောင်းပါအရင်ကဆိုရင်ဆွဲဆိုခံရတာမကြားခဲ့ဘူးပါဘူးကျွန်တော်၄ကြိမ်ဆွဲဆိုခံရပါတယ်၈ကြိမ်၉ကြိမ်လောက်အမှုရင်ဆိုင်ရပါတယ်ဒါတွေအားလုံးဟာကျွန်တော်နိုင်ငံရေးမှာပါဝင်နေလို့ဖြစ်ရတာပါ
ရုရှားရဲ့ယူကရိန်းစစ်ပွဲကိုဘလို့အဆုံးသတ်မလဲဆိုတာကိုထရန့်ကရှင်းရှင်းလင်းလင်းမပြောပါဘူး။ဒါပေမဲ့သူသာသမ္မတဖြစ်နေလို့ရှိရင်ရုရှားသမ္မတပူတင်အနေနဲ့ဘယ်တော့မှကျူးကျော်တိုက်ခိုက်မှာမဟုတ်ဘူးလို့ပြောပါလေ။ယူကရိန်းစစ်ရေးမှာဘာကြောင့်ရန်ပုံငွေထောက်ပံ့ပေးရမှာလဲဆိုတာကို Republican တွေဘက်ကလည်းမေးခွန်းထုတ်နေကြတာပါ။ရုရှားတပ်ဖွဲ့တွေကယူကရိန်းရဲ့အဓိကကြားတဲ့မြို့တစ်မြို့ကိုလက်တလောသိမ်းယူခဲ့တာဖြစ်ပြီးဒါဆိုရင်ယူကရိန်းတပ်ဖွဲ့တွေကိုအရေးပေါ်ကူညီပေးဖို့လိုအပ်ချက်တသက်အဖြစ်အမေရိကန်သမ္မတအိမ်ဖြူတော်ကထောက်ပြထားပါတယ်။ Republican အမတ်တချို့ကတော့ဒေါ်လာ95ဘီလီယံပါအကူအညီပေးရည်အစီအစဉ်ကိုအတည်ပြုနိုင်မယ်လို့ယုံကြည်ထားကြပါတယ်။အများစုကယူကရိန်းအတွက်ဖြစ်ပါတယ်။ယူကရိန်းကိုမကြခင်ကတွားရောက်ခဲ့တဲ့ Republican လွှတ်တော်မှBrian Fitzpatrick ကအခုလိုပြောပါတယ်
။ I think the slow
ဥရောပနဲ့ American ဘက်ကတုံ့ပြန်မှုတေးခွေးတာဟာ Ukraine ကိုအထိနာစေတယ်လို့ထင်ပါတယ်။ဒါကြောင့်လဲကျွန်တော်တို့အနေနဲ့ဒီလိုအဖြစ်ခံလို့မရပါဘူး။တခုခုပြည့်ပြတ်အောင်လုပ်ရပါမယ်
။တချိန်တည်းမှာပဲစစ်ပွဲကပိုပြီးအရေးပါလာပါတယ်။ John Hopkins တက္ကသိုလ်ကကြီးတန်းပညာရှင်စာရေးဆရာနဲ့သတင်းသမား Peter Pomerantsev က VOA Russia ဌာနကို Skype ကနေအခုလိုပြောပါတယ်
။ This is becoming about America.
ဒီကိစ္စကအမေရိကန်နဲ့သက်ဆိုင်လာပါတယ်။အမေရိကန်အနေနဲ့ကတိတီမဟာမိတ်တွေကိုလေးစားခိုင်မာအားကောင်းအောင်လုပ်နိုင်စွမ်းရှိတဲ့အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်ရှိမလား။ဒါမှမဟုတ်လေအင်အားကြီးနိုင်ငံတစ်ခုအဖြစ်ကနေအဆုံးသတ်သွားမလားဆိုတာကလက်ရှိမေးစရာဖြစ်ပါတယ်။ရုရှားဒါမှမဟုတ်လေယူကရိန်းနဲ့သက်ဆိုင်တဲ့အရေးသက်သက်မဟုတ်တော့ပါဘူး
။မော်စကိုနဲ့ဝါရှင်တန်ကကီလိုမီတာ8000နီးပါးကွာဝေးပါတယ်။ဒါပေမဲ့လည်းအမေရိကန်မှာနိုဝင်ဘာလရွေးကောက်ပွဲနီးကပ်လာနေတာနဲ့အတူနှစ်ဦးနှစ်ဖက်ရဲ့ကံကြမ္မာတွေကလည်းအရင်ကထက်ပိုပြီးဆက်နွယ်ရော့ရှက်လာပါတယ်ရှင်
။ခုတော့အမေရိကန်ကနေထိုင်ဝမ်ကျောဘက်ကိုသွားကြည့်အောင်ပါ။ကမ္ဘာကျောကတရုတ်ပြည်မှာကြီးနဲ့ကီလိုမီတာအနည်းငယ်ပဲဝေးတဲ့ထိုင်ဝမ်ကျောပိုင်းနဲ့ကျွန်းကလေးဖြစ်ပါတယ်။ဒီကျောကစွန့်ပစ်ပစ္စည်းပြတ်တော့မှာနာမည်ကြီးတဲ့ဗဘဲသမားဟူဆန်တုံးကတော့စစ်ကြံနဲ့တွေကိုအသုံးဆောင်ပစ္စည်းတွေအဖြစ်ငင်းချမ်းစွာတုံနိုင်ဖို့ကြိုးစားနေပါတယ်။ဒီရတဲ့အဲလိဇဘက်လီပေးပို့တဲ့တရင်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါပူပြင်းပြီးအတန်တွေဆူညံနေတဲ့ဂျားကပဲဝူဆန်တုံးဟာဆွန့်ပစ်ပစ္စည်းကနေဒူသုံးကရိယာကိုဖန်တီးနေတာပါ
ကျွန်တော်အများဆုံးသုံးတဲ့ပစ္စည်းကအရင်ကကြည်စံကုန်နေပါ
ဒါရေးဖွေဖောက်တန
်းကင်မန်ကျွန်းဟာအရင်ကစစ်တလင်းဖြစ်ခဲ့တာကြောင့်တယန်ဇာတာကတိတ်ကိုရှာပါတယ်ဝူကတော့သူဟာတရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကြားနေစင်လိုလိုပြစ်ခတ်မှုတွေကြားမှာကြီးပြင်းခဲ့ရတယ်လို့ပြောပါတယ
်။ကြီးစံကုန်းတွေကိုတခါတလေလေကွင်းထဲရှောက်သွားရင်တွေ့ရတယ်လို့ဆောက်လုပ်ရေးဝင်းထဲမှာလည်းအလို့သမားတွေတူးထုတ်နေတာတွေ့နေပါ
တယ်
။ဒီကြီးကုန်းတွေဟာပြည်ရင်းစရဲ့လက်ကျန်တွေလို့ကင်မန်သမိုင်းပြလိုက်ဒါရိုက်တာလူတင်ချန်းကပြောပါတယ
်။ဤကျော
်ကူမင်တန်နေကင်မန်ကိုဝင်လာတဲ့1949ခုနှစ်ကတည်းကဒီနေရာဟာတရုတ်ပြည်မကြီးကိုပြန်သိမ်းဖို့ကြိုးစားတဲ့ကူမင်တန်တွေရဲ့အခြေစိုက်စခန်းဖြစ်လာတာပါ။အ
ဲ့ဒီနှစ်မှာပဲမော်စီတုံးကကွန်မြူနစ်ပါတီအုပ်ချုပ်တဲ့တရုတ်ပြည်သူသမ္မတနိုင်ငံကိုထူထောင်ခဲ့တယ်လို့အရေးနှိမ်ငယ်တဲ့ကူမင်တန်တွေကထိုင်ဝမ်ကိုဆောက်ခဲ့ပြီးတရုတ်သမ္မတနိုင်ငံလို့သတ်မှတ်ခဲ့တာပါ။ကူမင်တန်လက်အောက်ကကင်မန်ဂျွန်းဟာလည်း အဲ့ဒီအချိန်ကနေ1980အထိတိုက်ပွဲတွေကြားရက်လိုက်နားလိုက်ကြုံခဲ့ရတယ်လို့58ခုနှစ်မှာတော့ဩဂုတ်လ23ရက်ကစပြီးတလခွဲကြာမယမနာပြစ်ခတ်မှုနဲ့အတူတိမ့်နေချီတဲ့လက်နေကြီးကြီးတွေထိမှန်ခဲ့ရပါတယ်။အဲ့ဒီနောက်မှာကွန်မြူနစ်နဲ့ကွန်မန်တန်တို့ကြားတရက်စီအလက်နဲ့ပြစ်ခတ်ဖို့အတွက်သဘောတူခဲ့ကြပါတယ်။ဒီကြီးစံကုန်တွေဟာအခုတော့ကုန်ကျန်းတွေဖြစ်နေဗဘဲဆရာဝူရဲ့လက်ထဲအသွင်ပြောင်းသွားပါပြီ။ဝူဟာဒီစွန့်ပစ်ပစ္စည်းတွေကိုအသုံးဝင်တဲ့အိမ်သုံးပစ္စည်းတွေဓာတ်တွေလုပ်ပါတယ်။သူ့အတွက်ဓာတ်တစ်ချောင်းလုပ်ဖို့မိနစ်30လောက်ပဲကြာတာဖြစ်ပြီးမော်တာချီဆန်ကွန်တစ်ခုကလည်းဓာတ်ပေါင်းအလက်60လောက်လုံနိုင်ပါတယ်။ဝူတယောက်အခုလိုဓာတ်တွေကိုဖန်တီးလာတာအနည်း50ရှိနေပါပြီ။သူဟာတရုတ်ပြည်ကြီးတဖြည်းဖြည်းပြောင်းလဲလာတာကိုမြင်နေရပြီးအထူးသဖြင့်ညဘက်တွေမှာပိုးပြီးထင်ရှားတယ်လို့ဝူကပြောပါတယ်
။အဆန်စီပြန်လာမှလာလဲဝေါင်ဝေါင
်။အနည်း30လောက်အတက်ကျကြုံနေရတဲ့တရုတ်ပြည်ဟာတဖြည်းဖြည်းတိုးတက်လာနေပါတယ်။တိုင်ပင်နဲ့ရှင်မယ်ဆိုရင်တော့မပြောတတ်ပါဘူးသူတို့ကကွန်မြူနစ်တိုင်းပြည်ဆိုတော့ပြောရလာတော့ခက်ပါတယ်အဲဒီကမျိုးကြီးတွေရဲ့ပြည်သူကတွေကလည်းတရုတ်ပြည်ဆိုတာဘယ်လိုလဲကျွန်တော်တို့တွေးထားတာနဲ့တော့လုံးဝကွာခြားနေပါပြီ
ရေလက်ချားလေးသာခြားတဲ့ကွန်မြူနစ်တရုတ်ပြည်မှကြီးနဲ့ဒီမိုကရေစီအုပ်ချုပ်မှုရှိတဲ့ထိုင်ဝမ်ချားအထွေခေါ်ရေးကွာခြားပေမဲ့တရုတ်ပြည်တိုးတက်လာတာနဲ့အမျှနှစ်ဖက်ဘုံသဘောတူညီမှုတွေပေါ်လာနိုင်တယ်လို့ကမ္ဘာဒေတာကအများစုကမျောနေနေတာပါ
။我们总是只有期望就是说
ဒီရေလက်ကြားတစ်ဖက်တစ်ချက်နေထိုင်ကြသူတွေအချင်းချင်းစန့်ကျင်နေမဲ့အစားညင်သာတဲ့ဤသုံးပြီးညဉ့်ဉန်းရေးရအောင်လုပ်နိုင်မယ်လို့မျောလင့်ရပါပါပဲ
။စစ်ရဲ့အနေထိုင်ရုံတွေကိုကမ္ဘာမှာအခုထိတွေ့မြင်နိုင်ပါတယ်။နောက်တစ်ချီစစ်တလင်းဖြစ်လာတဲ့အတိုင်းဒေတာကန်တွေကတော့ငင်းချမ်းဖို့ပဲမျောနေတယ်လို့လည်းဘူးကပြောပါတယ
်။ဒါမှမဟုတ်စီကွန
်ကျွန်တော်တို့အတွက်တော့ရိုးနေပါပြီ။ကျောက်စိတ်ပေါ်လာရင်လဲဩဂုတ်လ23ကြီးစံမိုးရွာခဲ့တုန်းကလိုပဲထိုင်ဝမ်ဘက်အလုံးပြေးရမှာပ
ါအခုတော့ဝူတယောက်စစ်လက်နဲ့အချင်းချင်းတွေကိုအတုံးဝင်တဲ့ဓာတ်တွေအဖြစ်ဖန်တီးရင်ဒီကင်မန်ချွန်းရဲ့ကျန်းတန်းတဲ့အတိတ်ကိုဖယ်ရှားပြီးရေရှည်ငင်းချမ်းရဖို့မျှော်လင့်နေတာဖြစ်ပါတယ
်မတိချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ခုတော့တင်းနာနေမနေ့ပိုင်းစီစဉ်တွေကိုဒီမိုကရေစီဆွေးနွေးကမ်းကချင်စစ်စီရင်နဲ့စတင်ပါတယ်။မတ်လ3ရက်ကစလိုက်တဲ့ KIA ကချင်လွတ်လပ်ရေးတပ်ရဲ့စစ်စီရင်ဟာမဟာဗျူဟာမြောက်အရေးပါတယ်လို့တိုင်းရင်းသားပဋိပက္ခရေးရာတွေကိုကြည့်ရှုနေတဲ့စိုက်ထွန်အောင်လွင်က VOA ကိုပြောပါတယ်။ဒီချိန်စစ်ကောင်စီကိုတိုက်တဲ့ KIA ရဲ့ရွေးချက်လူဦးတော်လှန်ရေးအင်အားစုတွေတဲ့ KIA ကြဘလို့ဆက်ဆက်မှုလဲရှိနေတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးလေလာတုံသက်သိတူစိုက်ထွန်းအောင်လွင်ကမိုင်းအကျဉ်းနိုင်ကိုအခုလိုပြောပြထားပါတယ
်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အခြေအနေတွေပေါ့နော်ဒီစစ်မှတ်တွေဖြစ်နေတဲ့နေရာမှာအထူးသဖြင့်ဒီတစ်တုံညာနှစ်ခွန်ရှမ်းမြောက်မှာစခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ကြီးနောက်ပိုင်းကာလတွေမှာဒီကချင်ဘက်မှာလည်းပေါ့နော်အခုဆိုရင်အချိန်အဟုန်ဒီနေ့ပို့ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒီတိုက်ခိုက်မှုတွေတိုက်ပွဲတွေကပြင်းထန်လာတာတွေ့ရပါတယ်အဲ့တော့ဒီကချင်လွမြောက်ရေးတပ်ပေါ့နော် KIA ရဲ့ဒီစစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့အဓိကအကြောင်းရင်းကိုဘယ်လိုသုံးသပ်လဲရှင်
။အဲ့တော့ KIA နဲ့ဒီစစ်ကောင်စီနဲ့ကတော့အာဏာသိမ်းပြီးကတည်းကစတိုက်တာနော်။ဒါပေမဲ့ဟိုသူတို့ဒီနှစ်နှစ်ကျော်လောက်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုရင်အခုဒီမတ်လ9ရက်နေ့ကနေစတင်တဲ့ဒီစစ်စင်ရေးပေါ့နော်။ဒီ operation ကတော့တော်တော်လေးထူးခြားတယ်လို့ကျွန်တော်အနေနဲ့မြင်တယ်။ အဓိကအဖြစ်တော့ဒီကချင်ပြည်နယ်တွင်းကအဓိကကျတဲ့မြို့ကြီးတွေစီးပွားရေးရလုံခြုံရေးရရော KIA ဌာနချုပ်လုံခြုံရေးတပ်ပါအရေးပါတဲ့လမ်းနေပါတွေကိုသူ့အနေနဲ့အများကြီးစိုးမိုးနိုင်အောင်လှုပ်ဆောင်တဲ့ operation တစ်ခုဖြစ်လဲဟိုတွေ့မြင်ရတာပေါ့နော်ဒါကနောက်တစ်ချက်ကြည့်လိုက်ဒီတစ်တုံညာနှစ်ခုလို့ခေါ်တဲ့ဒီ2023နောက်ပိုင်းမှာဖြစ်ခဲ့တဲ့ဒီ operation နောက်ပိုင်းမှာဒီလက်နက်ကိုင်တပ်ဖွဲ့တွေအများကြီးပေါင်းပြီးမှလူအင်အားအလုံးရင်းနဲ့ပြန်ပြီးမှအဓိကကျတဲ့လမ်းနေဟိုစခန်းတွေကိုပြန်တိမ့်ပိုက်ပြီးမှဒီဟိုပြန်ပြီးဖိအားပေးစိုးမိုးနိုင်ဖို့လုပ်တဲ့ဟိုစစ်စစ်ရေးတခုအဖြစ်လည်းမြင်တွေ့လာတာ။နောက်ဒါကတော့သူ့ရဲ့ဒီမတ်လ9ရက်နေ့ကနေပြန်ဆလိုက်တဲ့ဒီ KIA ဦးဆောင်တဲ့ဒီမဟာမိတ်အဖွဲ့တွေရဲ့ဟိုဒီစစ်စစ်ရေးနဲ့ပတ်သက်တဲ့ဟိုထူးခြားချက်လေးကအချင်းဆုံးပြောပြတာ
။အထူးသဖြင့်ဒီရှမ်းမြောက်နဲ့ကချင်ဘက်မှာလက်နက်ကိုင်တပ်ဖွဲ့တွေပေါ့နော်ဗနက်ဖွဲ့လောက်ရှိနေလေသူတို့တွေရောဘလို့ပူးပေါင်းဆောင်ရွက်နေရလဲရှင်။
အဲ့တော့ရှမ်းမြောက်နဲ့ကချင်ဘက်မှာတော့ဒီအာနာမတိန်ငယ်ကတော့စုစုပေါင်း9ဖွဲ့ရှိတာပေါ့နော်9ဖွဲ့ကတော့ဒီ FPSC လို့ခေါ်တဲ့ဒီ UWSC ဦးဆောင်တဲ့ဒီမဟာမိတ်အဖွဲ့မှာဟိုပါနေတဲ့အဖွဲ့တွေဖြစ်တယ်ဒါပေမဲ့အာနာတိန်ပြီးနောက်ပိုင်းမှာဒီအဖွဲ့တွေကြားထဲမှာ position ကတစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့နော်အဲ့တော့အဲ့ဒီ9ဖွဲ့ထဲမှာဟို3ဖွဲ့ဖြစ်တဲ့ဒီ UWSC Water ဖွဲ့မိုင်းလာ NDA တပ်ဖွဲ့နဲ့ဒီ SSPP SSC အဖွဲ့တော့သူကဟိုဂျားနေမူဝါဒကျင့်သုံးတယ်မှာနော် UNG နဲ့လည်းဆွေးနွေးတာမျိုးတွေလည်းတခါလေတွေ့ရလို့ဟိုစစ်ကောင်စီနဲ့လည်းဆွေးနွေးတာတွေတွေ့ရတယ်ဒါပေမဲ့ဘယ်ဘက်နဲ့မှမပူပေါင်းရေးမှုတွေသွားတယ်ဟိုဂျာနဲ့အဖွဲ့တွေဂျားထဲမှာကျတော့တချို့အဖွဲ့တွေကတော့ဟို UNG နဲ့ဒါလိုက်အများကြီးထိတွေ့ဆက်ဆံတာလို့ရှိတယ်ဒါကြောင့်ဒီပူပေါင်းတဲ့ဟာမျိုးတွေမရှိဘူးဒါပေမဲ့တို့တော့ဟိုတဖက်ကစစ်ကောင်စီနဲ့လည်းဟို SCA တို့ဘာလို့လမ်းကြောင်းပေါ်မှာရှိနေမှုနဲ့ရိုးရင်လိုတိုက်ပွဲဆင်တဲ့အဖွဲ့မျိုးတွေအထူးသဖြင့်တော့ဒီကိုကတ်တို့ဒီတစ်တုံညာနှစ်ခုမှာပါခဲ့တဲ့ TNL တို့ AA တို့လိုဖွဲ့ပေါ့နော်အဲနောက်တစ်ခုကတော့ဒါဟိုဒီအာနာသိန်းကလေးကဒီအာနာရှင်စန့်ချင်ရေးကြွေးကြော်တာနဲ့ဒီတိုက်ခိုက်နေတဲ့ဒါ KIA ပေါ့လေနော်ဒါကတော့အဓိကငကို9ဖွဲ့ထဲမှာအဓိကအစုဖွဲ့တွေနဲ့တွေ့ရတယ်နောက်ရှိနေတာကတော့ဒီ ABS DF ကြောင်းသားတက်မတော်မြောက်ပိုင်းတို့လိုဖွဲ့တွေဤကလည်းရှိနေဒါငကိုကလေးကဟိုမြောက်ပိုင်းကြောင်းသားတက်ဖွဲ့ရဲ့စခန်းအနေနဲ့မြန်မာပြည်မြောက်ပိုင်းမှာရှိနေတာဖြစ်လို့ဒီအာနာသိမ်းပြီးနောက်ပိုင်းမှာတော့ဒီဟို PDF လို့ခေါ်တဲ့ဖွဲ့တွေတဲ့ဒီ Local Defense Force တွေကလည်းအများကြီးပေါ်ပေါက်လာပြီးမှပေါ့နော်ဒီဖွဲ့တွေလုပ်တဲ့ operation တွေမှာဟိုပါဝင်နေတာတွေ့ရတာပေါ့အထူးသဖြင့်တော့ဒီ1027မှာဆိုရင်ဒီ AUG ဒီနောက်ပတ်တဲ့အဖွဲ့ချုပ်ပါတယ်ဆိုတော့လေအဓိကအပြင် UNG လက်အောက်ခံမဟုတ်တဲ့ဥပမာ BPLA တို့လို့တပ်ဖွဲ့တွေ PLA တို့တပ်ဖွဲ့တွေကဒီယာနဲ့ချီပေါ့လေဟိုအင်တိုက်အားတိုက်ဒီကိုပါပြီးမှတိုင်းရင်းသားလက်နက်ကိုင်ဖွဲ့ကြီးတွေနေသူတို့ဒီစစ်စစ်ရေးတွေမှာအတွေ့အကြုံကောင်းနေဆိုတော့ရကုန်တဲ့ဟာမျိုးတွေလည်းတွေ့ရတော့နော်
KIA ပေါ့နော် KIA ရဲ့အခမ်းအနားကိုကြည့်မယ်ဆိုလို့ရှိရင်ဒီဆရာနာတိန်းတော်ဆန့်ကျင်တဲ့အဖွဲ့တွေ PDF တွေကိုလည်းသူတို့တင်နန်းပေးတာဟိုပူပေါင်းလေးကျင့်ပေးတာတွေ NGO ကိုပံ့ပိုးတာမျိုးတွေတရားဝင်ထောက်ခံတာတွေလည်းတွေ့ရတဲ့ခါကျတော့ KIA ရဲ့အခမ်းအနားကိုဘလို့အရေးကြီးလဲရှင
်အဲ့တော့ဒီ2021နောက်ပိုင်းပေါ့နော်ဒီလမ်းမော်ဆန္ဒပြပွဲတွေကိုဖြုတ်ပွင့်ပြီးနောက်ပိုင်းဖြစ်လာတဲ့တိုက်ခိုက်မှုတွေဒီ PDF လှုပ်ရှားမှုတွေမှာဒီ KIA ရဲ့အခမ်းအနားကတော့တော်တော်လေးကိုအရေးပါတော့နော်သူကဥမာ AUG နဲ့ချိတ်ဆက်ထားတာရှိတယ်။ဟိုဒါရကြီးဟိုရင်းလောက်တာတဲ့ K-PIT လို့ခေါ်တဲ့ဒီကချင်ကော်မတီတကူကနေသူတို့နိုင်ငံရေးအရပူးပေါင်းဆောင်ရွက်တာတွေလုပ်တယ်ပေါ့နော်။ကချင်လူမှုတွေရပ်ကပ်ဖွဲ့တဲ့ကိုယ်စားလှယ်တွေပါတယ်။အဲ့ဒီကနေသူတို့ဟိုဝင်ကြီးတွေပါတယ် AUG မှာလည်းဟိုဝယ်ပါကြတာရှိတယ်ပေါ့။အစောပိုင်းမှာသူပါတဲ့အတွက်လည်းသူအနေနဲ့ဟိုစစ်ရေးရတို့ဘာတို့ရတို့ဟိုဖိအားပေးတော်လေးခံရတဲ့အခြေအနေမျိုးတွေလည်းဆိုရှိတယ်ပေါ့နော်ဒီမှာ2023နှစ်လယ်ပိုင်းနောက်ပိုင်းမှာဆိုရင်ဒီ KIA ဌာနချုပ်ရှိတဲ့ Lizer ဖက်တို့ကတော့ပုံပြီးမှအားဖြည့်နိုင်အောင်ဟိုသူစူးစမ်းခဲ့တဲ့ဟာတွေရှိတယ်စစ်တပ်ဘက်ကလည်းဒီကြားထဲမှာတော့တိုက်ကြခိုက်ကြတယ်ဆိုမဲ့ဟိုစကိုင်းတိုင်းထပ်ပိုင်းတို့ဘာလို့မှလည်းဟိုဖြစ်တယ်ဆိုမဲ့ဒါဘယ်လိုပဲပြောမြကြီးတခုယူနားနိုင်တဲ့အခြေအနေပေါ့နော် KIA အနေနဲ့တစ်ဖက်မှာလည်းဟိုအရင်ကလုံခြုံရေးစီးတွေပါလေ2010နောက်ပိုင်းမှာသူဆုံးရှုံးသွားတဲ့နေရာတွေကိုပြန်ရတာရှိတယ်လုံးလုံးရေးစီးတွေကိုရှေ့တိုးနိုင်လာတာတွေစုံမှုညက်လာတာတွေရှိမဲ့ဟိုပြက်ပြက်တတဟိုထိန်းလာနိုင်တဲ့ဟာမျိုးကအခုဒီ2024ဒီမတ်9ရက်နေ့ကနေစတဲ့ဒ ဒီ operation မှာပုံမြင်လာရတာပေါ့။နောက်ပုံပြီးတိတိတတ်တာမြင်လာရတယ်လို့ပြောတယ်။သူရဲ့အခန်းကဏ္ဍကတော့ဒီຫນွေဦးလှူရှားမှုတွေမှာဟိုတော်တော်လေးအရေးကြီးတယ်လို့တော့မြင်တယ်။သူကနေစားထပ်ပေါက်လမ်းနေလို့ကြောက်စိမ့်လို့ဘာလို့ဒါမျိုးတွေသူ့ပါငကုံကလေးကရှိတာပေါ့နော်။တစ်တို့ဘာလို့ထုတ်တဲ့နေရာတွေရွှေတွေရှိတယ်။သူ့ပါသူထိန်ချုပ်နေပြေတွေရှိတယ်။လက်နက်တွေဘာတွေထုတ်နိုင်တဲ့စွမ်းရည်တွေရှိတယ်ဆိုတာဒါသူကတော်တော်လေးအရေးပါတဲ့ဟုတ်စားကောင်းတကောင်းလို့ပြောလို့ရတော့เนาะ
အဲ့တော့စစ်ကောင်စီဘက်ကိုကြည့်မယ်ဆိုလို့ရှိရင်ဒီရှမ်းမြောက်ဘက်ကောပေါ့เนาะသူတပြင်ကိုကန်နောက်တစ်ခါရခိုင်နောက်အခုကချင်နေဘက်မှာသူတို့ရဲ့စစ်စခန်းတွေကျသွားတယ်เนาะနောက်သူတို့ရဲ့ဒီတပ်တွေဟာတိုင်ရင်အလိုက်လက်နက်ချတာတွေနောက်ပြောအဖမ်းဆီးခံရတာတွေဗျူဟာမှုတွေအစားဖမ်းဆီးခံရတာတွေပါရှိတယ်ဆိုပေမဲ့ဒီစစ်ကောင်စီကသူတို့မှာကတကယ်ဟိုခင်မိတဲ့ဟိုလက်နက်ပစ္စည်းတွေကတော့ရှိနေတာလေရှိနေတဲ့အပိုင်းပေါ့နော်အဲတစ်ဖက်မှာလည်းသူတို့ဒီစကိုင်းတို့ဘာလို့မှသူတို့အဲထိုးစစ်ဆင်ပြီးတော့ဟိုတိုက်နေတဲ့အပိုင်းတွေရွာတွေကိုမီးရှို့နေတဲ့အပိုင်းတွေကလည်းအရှိန်အဟုန်နဲ့ရှိနေတဲ့အခါကျတော့ဟိုနောက်တစ်ချက်ကလည်းသူတို့စစ်သားရေးတန်းနဲ့ပတ်သက်ပြီးတော့လည်းထင်တာမြင်တာမရှိတဲ့အပိုင်းမှာဒီစစ်ကောင်စီရဲ့အနေအထားကိုဘယ်လိုသုံးသပ်လဲရှင
်ဟိုပြည်နယ်တွေမှာသူ့ရဲ့အခမ်းအနားကဒီ2021နောက်ပိုင်းမှာပုံပြီးကျုပ်ရော့သွားတယ်။လုံးဝတော်တော်များများကျဆင်းသွားတယ်ဆိုတော့ဟိုဒါဟိုပြောပြကြမလို့ပဲဒါလက်တွေ့ညီတွေကရလက်တွေကဖြစ်နေတာ။ဒါပေမဲ့အဲ့လိုဖြစ်လို့တစ်စုံလုံးပြောင်းသွားမလားဆိုတာဟိုပြောလို့တော့နည်းနည်းခက်နေသေးတယ်။ဒါပေမဲ့အဲ့ဓာတွေကိုသူကဘာတွေနဲ့ဟိုခတ်တွတ်တွတ်သူအစားထိုးဖို့လှုပ်လာလဲဆိုတော့ဥပမာအဖြစ်ပြတရုတ် policy လို့ဟာမျိုးရှိတယ်။တရုတ်ကပြည်နယ်တွေမှာလုံခြုံရေးဟာခိုင်းရနာလက်နက်ကိုင်တွေတာဝန်ယူပြည်မလုံခြုံရေးတွေဒီတပ်မတော်မှာတာဝန်ရှိတယ်ပေါ့နော်မြန်မာတပ်မတော်မှာတာဝန်ရှိတယ်ဆိုတာဟာမျိုးတစ်ဖက်ကတော့ဥမာဒေါ်ဆန်းစုကြည်တို့ဘောင်းနဲ့ဆွေးပေးခိုင်းတာလို့ဘာလို့ကတော့တစ်ဖက်ဒါပေမဲ့အဲ့လိုပြောလို့သူက PDR တို့ NUG တို့ကိုသူတိမပြုတ်တာမျိုးမဟုတ်เนาะသူရဲ့ပထဝီရအတာရမှုလို့ဘာလို့ရသူစဉ်းစားတဲ့ပုံပေါ်စဉ်းစားချက်တစ်ခုမှာဒါမျိုးတွေနဲ့သူကပြန်ချိန်ပြီးမှကျွန်တော်ထင်တယ်တချို့အရာတွေကတော့လုံးလုံးရှုံးသွားတာမှန်တယ်တချို့အရာတွေကတော့ဥမာအဲ့ဒါဆိုရင်ကဟိုဘဟုပါဝါကိုပြန်အားကောင်းအောင်ဒီပြည်မမှာပင်စီတွေပြန်အားကောင်းအောင်ဟိုအဓိကကတော့သူ့ရဲ့ခံစစ်ဆောင်ထဲမှာအားကောင်းအောင်လုံးလားဆိုတဲ့အမြင်မျိုးစဉ်းစားလားဆိုတော့လေကျွန်တော်တွက်ဆပြန်ရှိတယ်ပေါ့ဥမာအဖြစ်ဒီတစ်တုံညာနစ်ဖို့မှာအစောပိုင်းမှာသူစခန်းတွေရှုံးတယ်ဘာတွေရှုံးတယ်ဆိုတာဟုတ်တယ်တကယ်လည်းရှုံးတယ်ဒါပေမဲ့တချို့မြို့တွေတချို့စခန်းတွေဒီနောက်ပိုင်းမှာတိုင်းရနာလက်မခံရအခုလုံးတိုက်ပြတာပေါ့ဝိုင်းထားပြီးရင်ဟိုသူတို့ထောက်ခခွင့်နေပါလိဟိုပေးတယ်ပေါ့ဗျာအခုလောလောဆယ်စွတ်တရှုံးသွားတဲ့ပြည်နယ်တွေကနေပြည်တွေဒီလောကတဲ့နှစ်သုံးတဲ့ကျော်ပြန်ကြည့်ငကိုကလေးကသူက contest area လို့ခေါ်တဲ့အဲနေရာတွေဖြစ်တယ်ဥပမာစစ်တပ်နဲ့ဘာဘာဘာတို့လည်းကောင်းအများအားလူနေကြနေရပေါ့နော်အဲ့တော့ तू ကဟိုအရင်တော့ तू နှစ်သုံးနှစ်လောက်အတွင်းမှာ तू စိုက်ထားတဲ့ဟာတွေတော့ပြန်ထိပါတယ်ဒါပေမဲ့ तू အရင်ရှုံနေတာမဟုတ်ဘူးပေါ့နော်အထူးသဖြင့်တော့ပြည်ပမှာမရှုံနေရင် तू ကဟိုအရင်မရှုံနေဘူးလို့ तू ကကိုယ်သူတွက်တာဖြစ်နေတယ်ဘာဖြစ်လို့လဲဆိုဥပမာပန်ဆိုင်လို့ရင်ညာ1989ခုနှစ်အထိကဟိုဘာဘာဘာနေစားကုန်ကြီးဖွင့်ခဲ့တဲ့မြို့ပေါ့နော်စီစီဝါတာပလန်တိုက်ပွဲပြီးသွားတဲ့အချိန်မှာစစ်တပ်ကိုလက်လွဲပေးလိုက်ရအောင်အခုအချိန်မှာဒါဟိုစစ်တပ်ကပြန်အာရုံတဲ့အချိန်မှာဒါကိုကလက်ထဲကျသွားတာသူအဲ့လိုမျိုးစဉ်းစားတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်အဲတစ်ဖက်မှာတော့သူကစစ်မှုထမ်းဥပဒေတွေပေါ့နော်သူစစ်သားအရင်ကတော့တပ်တထောင် policy တို့ပေါ့တော့ရှိတယ်ပေါ့တကယ်တော့ဟိုရှိနိုင်မယ်လို့တော့ကျွန်တော်လည်းဟိုမထင်ဘူးပေါ့နော်အဲ့လိုချိန်နေမျိုးမှာဥမာပြည်သူစစ်မှုထမ်းဥပဒေတို့ဘာလို့လဲဒီအစားထိုးကြီးမှတော့ပြန်ဖြည့်ဖို့သူစူးစမ်းလာတ
ယ်အဲ့တော့ဒီတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေက KIA တို့ဒီညီနောင်မဟာမိတ်သုံးဖွဲ့တို့ရဲ့2021ဆရာနာသိမ့်ပြီးမှဒီထိုးစစ်တွေကိုကြည့်မယ်ဆိုရင် PDF တို့နော်ဒီ PDF တို့လို့နောက်ပြီးတော့ NUG တို့လို့ဒီမဟာမိတ်တွေရဲ့ပူးပေါင်းပါဝင်မှုကရောဘယ်လိုအကျိုးဆက်တွေရှိနေလဲရှင်
အဲ့တော့ဟိုအရင်တော့ကတော့ဗျာ62အာနာသိမ်းပွဲနဲ့ရှင်ရတယ်နော်62အာနာသိမ်းပြီးတဲ့အချိန်မှာပြည်နယ်တွေမှာဟိုတိုင်းရနာလက်နက်ကိုင်တွေအများကြီးပုံလာတယ်ဒါပေမဲ့အခုလောက်တော့အားမတောက်နေမဲ့လက်နက်မကိုင်တဲ့တိုင်းရနာဆိုတာမရှိဘူးဒါပေမဲ့ဗမာပြည်မထဲမှာကျတော့လူတွေကဘာပဲပြောဟိုအချိန်တန်တော့ဒီဥနေဝင်ဥဆောင်တဲ့အုပ်ချုပ်ရေးကိုလက်ခံလိုက်တဲ့ပုံဖြစ်တယ် အခုဒီတစ်ချိန်ကတော့အဲ့ဒီဟာနဲ့တော်တော်လေးပြောင်းပြန်ဖြစ်သွားတဲ့အမျိုးဖြစ်တယ်အထူးသဖြင့်ကတော့ဒီတစ်တုံညာနစ်ခွန်ဆစ်စင်ရေးဟာဒီကတိုင်းရနာလက်နက်ကိုင်နေဖတ်မှာအကတရှိပေမဲ့လူတွေကို motivation အများကြီးပေးလိုက်နိုင်တဲ့စစ်စင်ရေးလို့ကျွန်တော်ထင်တယ်ပေါ့နော်အဲ့လိုပြောရလို့ဟိုစစ်ကောင်စီကချက်ချင်းပြုတ်နိုင်လားမပြုတ်နိုင်လားဆိုတဲ့အမျိုးကိုကျွန်တော်ဟိုမတုံ့တက်ဘူးဒါပေမဲ့လူတွေမြန်မာဘာတွေဖြစ်ပေါ်လဲဆိုတော့ငါတို့ကစစ်တပ်ကိုတိုက်နိုင်နိုင်တယ်ဆိုတဲ့အမျိုးကတော်တော်လေးဟိုဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နော်အဲ့တော့ဟိုဒီတစ်တုံညာမြေခွန်မှာပါတဲ့ AA ကဒီလည်းတော့နောက်ကျတာပဲရခိုင်မှာလည်းသူ့ဘာလည်းသူတိုက်တဲ့အမျိုးတွေဖြစ်လာတယ်အဲ့တော့တချင်ကလည်းအရင်တော့တချို့သုံးသက်တာတော့ဥမာလိုက်စားမိုက်ချင်ရအထိမခံဘူးတော့သူကအဲ့ဒါကြောင့်ဝူဝေးမှပဲလာပြတ်ပြတ်မှမျိုးလေးလုံတယ်လို့တချို့ကလည်းထင်ကြတယ်အခုကျတော့လိုက်စားကိုဘုံကျဲရင်လည်းကျဲသိမ့်တာရှိတာဟိုသိမ့်ပါပဲဆိုတဲ့အမျိုးဖြစ်လာနော်အထူးသဖြင့်ကတော့ဒီရက်ပိုင်းဆိုရင်ဒါပမော်လားမြစ်ကြီးနာလားဖားကန်လားသူအချိန်ကြီးချိန်ကြောက်နိုင်တဲ့ဟို position မျိုးကိုသူရလာနော်တကယ်တော့ဟိုအဲ့ဒီအခြေအနေမျိုးကိုသူရက်သူတွန်းပါသူရလာတယ်ပြောလို့ရပါတယ်အဲ့တော့ဒီ PDF တွေဘာတွေကလည်းအများကြီးရေးပါအောင်လဲစကိုင်းတိုင်းထဲမှာဖြစ်နေတဲ့ဟာတွေဘာတွေဒီနှစ်နှစ်လောက်တွဲပါအောင်နော်ဒါတွေကတိုင်းရာလက်မှတ်ဆိုင်တွေအတွက်လဲဒါအများကြီးအထောက်အကူပြုနေတယ်လို့တော့ဟောဖြစ်နေတယ်ပေါ့နော
်မန်ဂျီနိုင်ရဲ့ဒီမိုကရေစီရှင်နေကဖြစ်ပါတယ်နိုင်ငံတကာအမျိုးသမီးများနေ့မတ်လ၈ရက်နေ့မှာကမ္ဘာတဝန်းအထိမ်းအမှတ်လှုပ်ရှားမှုတွေလုပ်နေချိန်မြန်မာနိုင်ငံမှာတော့ထောင်နဲ့ချီတဲ့အမျိုးသမီးတွေဟာအချင်းတောင်နဲ့ရောက်နေကြတယ်လို့နိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတွေကိုလည်းချဲချဲပြက်ပြက်လုပ်နိုင်ကြတာမတွေ့ရပါဘူးစစ်ကောင်စီလက်ထက်ကမြန်မာအမျိုးသမီးတွေရဲ့အခြေအနေတွေကိုကမ္ဘာမြေမှာမီဒီယာမြင်ကွင်းမှာကဏ္ဍမှာစောင်းပါရှင်ပြည်သိနိုင်တဲ့အတွက်အလိမ္မာကအခုလိုတင်ဆက်ထားပါတယ်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမှမီဒီယာမြင်ကွင်းကန္တာကနီအတွေးခေါ်တော်လှန်ရေးကြားမှတ်တမ်းတူအခွင့်အရေးနဲ့ຫນွေဥတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနိုင်ငံတကာမျိုးသမီးများနေ့ကိုကမ္ဘာတဝန်းကျင်းပပြုလုပ်နေချိန်မှာဝမ်းနည်းစရာကောင်းတာကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝဟာအဆိုးရွားဆုံးအခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့ဖြတ်သန်းနေကြရတာပဲဖြစ်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဖြစ်တဲ့အသက်89နှစ်အရွယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အမျိုးသမီး4000နီးပါးဟာစစ်ကောင်စီရဲ့အကျဉ်းတောင်တွေထဲမှာရောက်ရှိနေကြပါတယ်။နိုင်ငံရေးကျင်းသားများ၊ကုညီဆောင်လျှောက်ရေးအသင်း AAPP ရဲ့စီရင်တွေမှာလောလောဆယ်စစ်ကောင်စီရဲ့အကျဉ်းတောင်တွေထဲမှာအမျိုးသမီး 3,900 ဦးကိုဖမ်းဆီးအကျဉ်းချထားတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့တပ်ဖြတ်ခြင်းခံရသူ 4,650 ဦးထဲမှာအမျိုးသမီး 822 ဦးပါဝင်တယ်လို့ AAPP ကဖော်ပြထားတာတွေ့ရပါတယ်တိတ်မကြသေးခင်ကပဲအမျိုးသမီးတဦးဖြစ်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်သူမတ်နိုဘယ်ဤဟာဖန်စီခံထားရစဉ်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့တပ်ဖြတ်ခြင်းခံရကြောင်းမီဒီယာတွေမှာဖော်ပြခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲကုလသမဂ္ဂအမျိုးသမီးစီးပွားရေးစွမ်းဆောင်နိုင်မှုကဏ္ဍဆိုင်ရာအကြီးအကဲဂျမိုင်းမာအန်ယူခီကအမျိုးသမီးအခွင့်အရေးတွေတိုးတက်လာနေတယ်လို့ခေါင်းဆောင်တွေကယူဆထားကြတဲ့နိုင်ငံတချို့အပါအဝင်တကဘာလုံးမှာအမျိုးသမီးအခွင့်အရေးတွေချိန်ကျောက်ခံနေရပြီးတချို့နေရာတွေမှာဆိုရင်နောက်ပြန်ဆုတ်တယ်လို့ဖြစ်နေတယ်လို့သတိပေးခဲ့တာဖြစ်မှာပါ
မတ်လ၈ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်သတ်မှတ်ကျင်းပကြပါရစေ။ International Women's Day ကို IWA လို့လည်းအတူကခေါ်လင့်သုံးစွဲလေးရှိပါရစေ။မတ်လ၈ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးက1985ခုနှစ်မှာစတင်သတ်မှတ်ခဲ့ပေမဲ့လို့နိုင်ငံတကာအမျိုးသမီးများနေ့ IWD စတင်မြင့်ဖျားခံခဲ့တာကတော့အလုံသမားလှုပ်ရှားမှုတွေဖြစ်ပါရစေ။အမျိုးသမီးခွင့်ရေးအတွက်1859ခုနှစ်မတ်လ၈ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့ကအထည်ချုပ်အမျိုးသမီးအလုပ်သမားတွေစတင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ပထမဆုံးသော National Women's Day ကိုတော့1909ခုနှစ် February 28ရက်နေ့မှာအမေရိကန်နိုင်ငံနယူးယောက်မြို့မှာပြုလုပ်ခဲ့တယ်လို့သိရပါတယ်။ ကဘာဂူလာသမဂအဖွဲ့အစည်းကတော့မတ်လ၈ရက်နေ့ကိုနေထူးနေ့မြတ်အဖြစ်သတ်မှတ်ပြီးတော့အမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုတာကြားမာတန်းတို့အခွင့်အရေးတွေအတွက်လှုံ့ဆော်မှုတွေကိုနှစ်စဉ်ပြုလုပ်လေ့ရှိတာတွေ့ရပါတယ်2024ခုနှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်ကတော့အရှိန်အဟုန်နဲ့တိုးတက်ဖို့အမျိုးသမီးများတွေရင်းနှီးမြှုပ်နှံစုဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားခြင်းဖြစ်တဲ့အတွက်အမျိုးသမီးအဖွဲ့အစည်းတွေဟာနိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတွေကိုပြည်တွင်းကမြို့ကြီးတွေမှာကျင်းပပြုလုပ်နိုင်တဲ့အနေအထားမရှိပါဘူး။ဒါကြောင့်သူတို့ရောက်ရှိနေကြတဲ့လွမြောက်နယ်မြေတွေစစ်ပေးချောက်စခန်းတွေနဲ့အိန္ဒိချင်းထိုင်းနိုင်ငံတွေမှာလှုပ်ဆောင်ခဲ့ကြသလိုအွန်လိုင်းကတဆင့်ဆွေးနွေးပွဲတွေ၊စကားဝိုင်းတွေ၊ဂုဏ်ပြုပွဲတွေလုပ်ခဲ့တာကိုတွေ့ရပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာအမျိုးသမီးတွေဥဆောင်ပြုလုပ်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေအထိမ်းအမှတ်လှုပ်ရှားမှုအကြောင်းကိုအေယာဝတီသတင်းဌာနကဖိနှိပ်ခံမြန်မာအမျိုးသမီးတွေဘဝကိုပြသခဲ့တဲ့ထိုင်းနိုင်ငံကအမျိုးသမီးများနေဆိုတဲ့ရုပ်သံသတင်းတစ်ပုဒ်ကိုဖော်ပြခဲ့ပါတယ်။အဲ့ဒီအထိမ်းအမှတ်ပွဲမှာလမ်းလျှောက်ရှိတဲ့စန္ဒာထုတ်ဖော်တာမြန်မာနိုင်ငံတွင်းကအမျိုးသမီးတွေရဲ့ဖိနှိပ်ခံရမှုအခြေအနေတွေကိုတရုတ်ဖော်ပြတာငါတို့ထမိန်ငါတို့အလံငါတို့အောင်ပွဲမှတ်တမ်းရုပ်ရှင်ပြတာຫນွေဦးတော်လန်ကြီးမှာကြဆုံးသွားတဲ့အမျိုးသမီးရဲဘော်တွေကိုဂုံပြူတာတွေထဲ့သွင်းကျင်းပခဲ့တာတွေ့ရပါတယ်
ဆီယနာဒိနာကိုစန့်ကျင်တဲ့ Federal Democracy နိုင်ငံတော်တဲ့အတွက်တိုက်ပွဲဝင်ဆင်နွှဲနေတဲ့နှွေဦးဒေါ်လန်ရဲ့ကြီးမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာနေရာဆောင်ကဏ္ဍဆောင်မှာအလွှာအသီးသီးကအမျိုးသမီးတွေဟာရှေ့တန်းမှာရှိနေပြီးတော့အရေးပါတာကိုတွေးကြရမှာဖြစ်ပါတယ်ဒါကြောင့်လဲຫນွေဦးဒေါ်လန်ရဲ့ကြီးဆင်နွှဲနေတဲ့အင်အားစုတွေရဲ့60ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကထောက်ပြပြောဆိုထားတာဖြစ်ပါတယ်ဒါကြောင့်မို့ຫນွေဦးဒေါ်လာရင်းကြီးမှာရှေ့တန်းကနေတက်ကြွစွာပါဝင်နေတဲ့ကချင်လူငယ်အမျိုးသမီးတဦးဖြစ်တဲ့လူမှုတရားမျှတရေးတက်ကြွလှူရှာသူအက်စတာဇနောကိုဘာကြောင့်ဒီဒေါ်လာရင်းမှာပါဝင်ဖြစ်တာလဲဒီဒေါ်လာရင်းအပေါ်မှာဘလို့မျှော်လင့်ချက်ထားတယ်လဲဆိုတာကိုမေးကြည့်တဲ့အခါအခုလိုပြောပါရယ်
ကျွန်မတို့ကဒေါ်လင်းလမ်းကြောင်းပေါ်ရောက်လာတာ2011ခုနှစ်ကချင်တကြောပြန်စစ်ပွဲကြောင်းလို့ပြောရမယ်စစ်ဆပြီးတော့တိတ်မကြခင်မှာပဲကချင်စစ်ပေးဆောင်စခန်းနေစီစာတင်ဖို့သွားတယ်အဲ့မှာတနိုင်ငံထဲမှာနေပြီးတော့ဒီစစ်တပ်ရဲ့ရက်ဆက်ရုံမှာနေမှုတွေဖိနှိပ်ခံနေဘဝတွေကိုတွေးကြရတယ်ဒါကြောင့်မို့လို့ကျွန်မအနေနဲ့မဖြစ်မနေရက်တည်ရမယ်နိုင်သမျှအားထုတ်ရမယ်လို့စပြီးတော့မှဆုံးဖြတ်ခဲ့တာဗောလေဆိုတော့2021ခုနှစ်အာနာသိမ့်မှုစတဲ့အခါမှာကျွန်မစိတ်ထဲပထမအဆုံးစိုးရိမ်မိတာကကျွန်တော်ဒုက္ခရောက်ကြရမယ်ပြည်သူတွေဗောတမိုင်းတွေ့ကြုံနေရဆိုလို့ရှိရင်ဒီဖက်စစ်တွေရဲ့လုံရက်ကိုအလွယ်တကူရက်တန့်လို့မရနိုင်ဘူးတနိုင်ငံလုံးနဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ဒုက္ခအလုံးစုံကလည်းဒီဖက်စစ်စစ်တပ်ရှိနေသည်ဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူးဒီတဲ့ကြောင့်မို့လို့ပြည်သူတွေအားလုံးပါဝင်မှတော်လန်မှအောင်မြင်နိုင်မယ်လို့မြင်နေဒါကြောင့်မို့လို့လည်းလူထုပါဝင်လာဖို့အားထုတ်ဖို့လိုတယ်ဆိုတဲ့စဉ်းစားချက်နဲ့ပြည်သူတွေကိုတတ်နိုင်သမျှစည်းရုံးလှုံ့ဆော်ပြီးတော့ဒီတော်လန်ခီလန်ကိုဆက်ပြီးတော့မှရှောက်ဖြစ်တာပါအခုချိန်မှာဒီနေဦးတော်လန်ကြီးကတော်တော်လေးကိုနီးပညာအရာဆက်သွယ်ရေးအရာပြည်သူတွေရဲ့အမြင်ပွင့်မှုမျိုးဆက်အသီးသီးရဲ့ပါဝင်မှုစသဖြင့်ဒီအပြုသဘောဆောင်နဲ့အောင်မြင်မှုအတွက်ကိုအခိုင်အမာတွန်းအားပေးနေတဲ့အချက်တွေရှိတယ်ဆိုတာကိုကျွန်တော်တို့မြင်ပါတယ်ဆိုတော့ဒီလိုမျိုးအောင်မြင်မှုအကြောင်းပေါင်းစုံနဲ့နိုင်ငံရေးလှိုင်းမျိုးနောက်ပြီးတော့နိုင်ငံအပြောင်းအလဲအတွက်အခွင့်အလမ်းတကားပေါက်မျိုးဆိုတာကနောက်တစ်ချိန်ပြန်ပွင့်ဖို့ရဘလို့မှမလွယ်ကူနိုင်ဘူးဒါကြောင့်မလို့ဒီတော်လန်ကြီးကကျွန်တော်တို့တသက်လုံးရည်မြော်ခဲ့တဲ့ Fascist စနစ်အောက်ကလွတ်မြောက်ရေးအတွက်ဖက်ဒရယ်ဒီမိုကရေစီအတွက်ညှော်လင့်ချက်အရှိဆုံးအချိန်အခါပဲလို့ကျွန်မအနေနဲ့ယုံကြည်ပါတယ
်။အက်စတာဇီနောပြောသလိုပါပဲမြန်မာနိုင်ငံတော်မှာတိုင်းရင်းသားပြည်သူတွေနှစ်ပေါင်းများစွာခံစားခဲ့ရတဲ့ဒုက္ခအလုံးစုံဟာဒီစစ်တပ်ဒီစစ်ကောင်စီရှိနေတဲ့၍ဘယ်လိုမှဖြေရှင်းလို့ရနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ຫນွေဦးဒေါ်လာကြီးအောင်မြင်ဖို့လိုပါတယ်။ຫນွေဦးဒေါ်လာကြီးဟာဆီယနာရှင်စနစ်ချုပ်ငင်းရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ရေးတင်မဟုတ်အတွေးခေါ်တော်လိုင်းကြီးလည်းဖြစ်တယ်လို့နိုင်ငံရေးအကဲခတ်တွေကဆိုကြပါတယ်ခမညာ
ကိုပြည်သိန်းနိုင်တင်ပြခဲ့တာပါအခုတော့ ISP မြန်မာရဲ့အလဲဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့ကုန်သွယ်ရေးစခန်းတချို့ပြန်ဖွင့်ပေမဲ့မြေပြင်မှာနယ်စပ်ကုန်သွယ်ရေးပြန်မဆနိုင်သေးပါဘူးဒီအကြောင်းအရာနဲ့ပတ်သက်လို့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းချက်မှတ်စုမှာအချက်လက်အခြေပြုပြီးပိုင်းခြားဖော်ပြသွားပါမယ်
ာလာဒီပါရက်တန်သွားတယ်။တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးစခန်းတချို့ကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့နယ်စပ်ကုန်သွယ်ရေးပြန်မစနိုင်သေးပါဘူး။ချင်းရွှေဟော်နယ်မူဆယ်ကဂိတ်တစ်ခုကိုကိုကန်တပ်ဖွဲ့ကမတ်လ17ရက်မှာပြန်ဖွင့်လိုက်တာပါ။စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကုမင်းမှာ၄ကြိမ်မြောက်တွေ့ဆုံပြီးဖြစ်လာတာပါ။မာလာဒီပါရက်တန်ကဲလို့ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ 1.2 ဘီလီယံကျော်ဆုံးရှုံးခဲ့ရပါတယ်။စည်ရင်းတွေအရချင်းရွှေဟော်စခန်းဟာတရက်ကုန်သွယ်မှုအမေရိကန်ဒေါ်လာ 1,000 ကျော်ရှိခဲ့တာပါ။ဦးစင်နေဆက်စခန်းရဲ့တရက်ကုန်သွယ်မှုဟာအမေရိကန်ဒေါ်လာ 9,000 ကျော်ရှိပါတယ်။အခုပြန်ဖွင့်နေဆိုပေမဲ့ပျက်စီးနေတဲ့လမ်းတွေတရားတွေနဲ့အခွန်ကိစ္စတွေကြောင့်ကုန်တင်ရင်တွေမကူတန်းနိုင်သေးပါဘူး။နိုင်ငံကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဘတ်လာဇာမှာတရုတ်နိုင်ငံယူနယ်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။နေဆက်ကိတ်ကရတဲ့အခွန်ကိုစစ်ကောင်စီနဲ့ကိုကန်တပ်ဖွဲ့တို့30-80အချို့နဲ့ခွဲဝေယူမယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိပါတယ်။ဒါပေမဲ့နေဆက်ကုန်သွယ်ရေးပြန်ဆဖို့အတွက်လုပ်ငန်းစဉ်တွေကိုဘယ်ဘက်ကမှထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။စစ်ကောင်စီဘက်ကတော့နယ်စပ်ကိတ်စီမံခန့်ခွဲမှုတွေဟာနှစ်နိုင်ငံအစိုးရလက်အောက်မှာပဲရှိမယ်လို့လည်းဆိုပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်မှုတန်ဖိုးဟာစစ်စင်ရေးတစ်တုံညာနှစ်ခေါက်နောက်ပိုင်းမှာအမေရိကန်ဒေါ်လာတန်380ကျော်ကျော်သွားပါတယ်စစ်ကောင်စီစီးရင်တွေအရစစ်စင်ရေးတစ်တုံညာနှစ်ခေါက်မတိုင်မီသုံးနာမှာကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ938တန်းကျော်ရှိခဲ့ပါတယ်စစ်စင်ရေးစတင်ပြီးသုံးနာမှာတော့အမေရိကန်ဒေါ်လာ568တန်းကျော်ပဲရှိပါတယ်ချင်းရွှေဟော်နယ်စပ်စခန်းကအမေရိကန်ဒေါ်လာ308တန်းကျော်နဲ့မူဆယ်နယ်စပ်စခန်းက228တန်းကျော်ကျော်ချသွားတာပါတစ်ဖက်မှာလည်းလွဲချယ်ကန်ပိုက်တီနဲ့ကျိုင်းတုံနယ်စပ်စခန်းတွေမှာတော့ကုန်သွယ်မှုဟာအမေရိကန်ဒေါ်လာတန်း160ကျော်တိုးလာပါတယ်ဒီအချက်လက်တွေကအမေရိကန်ဒေါ်လာတန်း380ကျော်ကျော်ချသွားတာကိုဖော်ပြနေတာပါ
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တမ်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
်။ ISP မြန်မာရဲ့သုံးသပ်ချက်ပြီးမှတော့လူမှုအမြင်တွေကိုနားထောင်ကြအောင်ပါ။ထူးခြားစံပြသတင်းလေးတွေကိုမတင်ပြမီနော်။မြန်မာပြည်ကပေးစာတွေကိုမအေးတန်တော်ကျော်ကတင်ပြပြန်ကြားပေးထားပါတယ်ခင်ဗျာ။
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်နိုင်နေဆိုတဲ့တော်ရရှင်က VOE morning မှာငါးရက်တစ်ဆကလေးကနားထောင်လာတာအခုထိလည်းအားပေးနေပါတယ်အခုသတင်းတွေကိုအမြဲတမ်းစောင့်နားထောင်တာပါအလုံးလုံးနေရင်လည်းမြန်မာသတင်းတွေနားထောင်ပါတယ်အဖွဲ့သားတွေအားလုံးနေကောင်းကျန်းမာပါစေလို့ဆုတောင်းလာပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီတစ်ပတ်ရေးလာတဲ့သောရရှင်တွေမှာတော့မြန်မာနိုင်ငံကစစ်တပ်နောက်ပြီးတော့စစ်သားတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။အစင်အပင်းနားဆင်နေတဲ့ view ပိတ်တဲ့အောင်းအောပါပါဆိုတဲ့သောရရှင်ကစစ်သားတွေကိုပြောခြင်းပါတယ်ဆိုပြီးတော့ခုလိုရေးလာတာပါ
။မင်္ဂလာပါ VOA တင်ဆက်နေတဲ့အစီအစဉ်တွေဂန္ဓာတွေအားလုံးကိုနှစ်သက်ပါတယ်။ Radio Kit ကလေးကနေနားထောင်လာခဲ့တာနှစ်20ကျော်ခဲ့ပါပြီ။ဒါကနှုတ်ခွန်းဆက်တာပါ။ပြောခြင်းတာကစကားစစစ်သားတွေကိုပါ။တချိန်စစ်မှုထမ်းပြီးရှူနာရှိုက်ကုန်းသုံးစားမရလူအိုဘွားရောက်လာရင်စစ်တမ်းလျားမှာနေခွင့်မရလူနေအရက်ထဲပြန်နေရမယ်ဘွားဆိုတော့ရှေ့ရီကိုမတွေးကြဘူးလားလို့ပါခုတော်လရင်ကန္နာမှာတေကြရင်တော့မလိုဘူးလေဗျာကုန်းတက်ကရောပြည်သူဘက်ကနေရေတက်ကရောပြည်သူဘက်ကနေလေတက်ကရောပြည်သူဘက်ကနေပြီးတနက်ပြောင်းဝလှဲ့ကျင်တဲ့သူတွေမရှိကြဘူးလားလို့ကြားနိုင်မဲ့နားတွေရှိကြသည်မေးကြပါလေ
တချင်လူတို့တိုင်းဝိုင်းနဲ့ပြန်ရောက်တဲ့အခါမှာဘယ်လိုမျိုးရှေ့ဆက်ကြမှာလဲဆိုပြီးတော့ဒီတော်ရရှင်မေကွန်းထုတ်လာတာဖြစ်ပါတယ်နိုင်ငံတော်ကိုလူတော်တွေလက်ထဲကနေအချိန်ချင်းအာဏာလို့နိုင်ငံသူနိုင်ငံသားတွေပေါ်မှာနိုင်ထက်လို့အုပ်ချုပ်ခြင်းကိုတောင်ဝင်ကိုမထမ်းနိုင်တဲ့စစ်တပ်မျိုးလုံးဝမလိုချင်ပါလို့ဒီတော်ရရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကစစ်တပ်လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့စစ်တပ်နဲ့ပတ်သက်ပြီးတော့ရေးလာတယ်နောက်ထပ်တော်ရရှင်တယောက်ရဲ့ဆာမတော့သူကအရင်VOA အဖွဲ့သားတွေအားလုံးဘေးပြာဝေးကွာလို့ကိုယ်စိတ်နှစ်ဖြာကျန်းမာကျန်းသာကြပါစေကြောင်းဥစွာဆုမွန်တောင်းမေတ္တာပို့သအပ်ပါသည်လို့အစချီပြီးတော့သူကမြန်မာနိုင်ငံကအစ်စ်တက်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုပြောချင်ပါတယ်ဆိုပြီးတော့အခုလိုမျိုးရေးလာပါတယ
်ပြည်သူကိုအကြမ်းဖက်နေတဲ့မြန်မာစစ်တပ်ကိုသူတို့ရဲ့ပဂတိအခြေအနေမှန်ကိုသိစေချင်ပါတယ်ဗျအကြမ်းဖက်စစ်တပ်ဘလောက်ပဲကြမ်းကြမ်းဘလောက်ပဲရန်ရန်သူတို့ပြည်သူကိုမနိုင်တော့ပါဘူးPDF နဲ့ EU တိုင်းသားဒေါ်လာရေးတပ်ဖွဲ့တွေကိုဘလို့မှမနိုင်နိုင်ပါဘူးဗျာမကြတော့တဲ့အချိန်မှာပြည်သူကိုအကြမ်းဖက်တဲ့မြန်မာစစ်တပ်ကြီးပြိုလဲပျက်စီးကြဆုံးတော့မှတေးကြပါပဲတိတ်ပြီးဝေးဝေးမတွေးပါနဲ့မြန်မာနိုင်ငံကိုအကြမ်းဖက်စစ်တပ်ကစပြီးဗိုလ်ကျဆိုးမှုခဲ့တဲ့ဦးနေဝင်းလက်ထက်ကလေးကအခုချိန်ထိတိုင်းသားလက်နက်ကင်ဒေါ်လာရေးအဖွဲ့တွေကိုမနိုင်ခဲ့ပဲနဲ့ဗျာဒီနေ့ဒီချိန်မှာစစ်တပ်ကိုတိုက်ထုတ်ရှင်းလင်းမဲ့အဖွဲ့တွေကလည်းအများကြီးပဲဗျ။တိုင်းဒေသနဲ့ကန် EU တွေကလည်းလွန်ခဲ့တဲ့260 80ကထက်စစ်သည်ရင်အားလက်နက်ခဲယမ်းတောက်တင်းနေပါပြီ။သူတို့အတွက်ပိုဆိုးတာကတိုင်းဒေသနဲ့ကန်တော်လှန်ရေးအဖွဲ့တွေကလူငယ် PDF တပ်ဖွဲ့တွေကပြည်သူတွေကအလုံးကသွေးစည်းကုန်ကြပေါင်းစည်းကုန်ကြပါပြီ။မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်လုံးဝခြုံငင်းရမယ်ဒါကအဆုံးသတ်တိုက်ပွဲလို့ခံယူထားကြတာပါမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့အတွက်ညီညီညွတ်ညွတ်လှုပ်ကြရမှာပါနိုင်ငံတကာကအားကိုးလို့မရတော့တာကတော့သိကြပါတယ်ကိုယ်တိုင်စူပေါင်းတွန်းလှန်မှဆရာနာရှင်မြမမြေပေါ်ကနေပျောက်ွယ်သွားနိုင်မှာပါခင်ဗျာကျေးဇူးအထူးတင်ပါတယ် VOA ခင်ဗျာ
ဒါတော့ရှင်ကိုပိုင်အမြင်ဖြစ်ပါလေရှင်သူကအောက်ခြေစစ်မှုရန်စစ်သားတွေအနေနဲ့အထက်ကတွင်းတွမိုက်နေတဲ့သူများအတွက်ဘဝအပြည့်မခံပါနဲ့ကိုအသက်နဲ့ကိုမိသားစုပျက်စီးဆုံးရှုံးမခံကြပါနဲ့အသက်လည်းမသေးတမိုင်းလည်းကောင်းအောင်ပြည်သူလူထုနဲ့အမြင်ပူးပေါင်းကြဖို့လိုအပ်ပါတယ်ဆိုတော့ရေးလာတာပါဒီတော့ရှင်ဒီလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေကိုယ့်ရဲ့နိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောသားခြင်းနဲ့ဆိုတော့ကျမတို့ VOA ကိုစာရေးပြီးတော့စာပေးဖို့နိုင်ပါတယ်နော်ဆက်ပြီးရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာရီကိုဖော်ပြပေးကြပါမယ်။ပြည်တွင်းကတော်ရရှင်ဒီပြည်တွင်းကကိစ္စရည်နဲ့ပတ်သက်ပြီးရင်ဖွင့်လာတဲ့စာရီကိုအရင်ပြောပြကြပါမယ်နော်။ရခိုင်ပြည်နယ်ကြောက်တော်မြို့ကပါ။ရခိုင်ပြည်နယ်မှာပြည်သူတွေအထူးအခက်ကြုံနေရပါတယ်ဆိုတော့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးကြပါမယ်
။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့ကပါ။အခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မြို့ကကုံစင်းနှုံးနေအစမတန်ဈေးကြီးနေတာကိုတတ်တော်အေအေကဘာမှမထိတ်ချုံနိုင်ကြတော့ဘူးလားဗျာ။လူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါ။ကွမ်စာစေးတပိတ်တာကိုကြက်တသိန်းခွဲတောင်းပါတယ်။ဓာတ်စီတလီတာကို3000ကျပ်ပါ။ရေနံစီတကာလန်ကို6000ပါ။ပစ္စည်းမရှိတော့လို့ဈေးတက်တာမျိုးမဟုတ်ပါ။ပစ္စည်းကအများကြီးရှိပါတယ်။ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင်းတင်းလျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါ။လုံခြုံရေးအရာနာမည်တွေကိုတော့ထုတ်မပြောစေချင်ပါဘူး။
ဒီတော့ရှင်ကလုံလုံရေးရနာမည်ထုတ်မပြောစီခြင်းမရဟုတ်ကဲ့မပြောလိုက်ပါဘူးနော်ဒါကတော့စီရေးပြိပခါကြီးထွန်းနေရခိုင်ပြည်နယ်ဘက်ကတော့ရှင်တရားခက်ခဲပုံကိုရေးလာတာဖြစ်ပါတယ်နောက်ထပ်တော့ရှင် VOA ရဲ့ပေးစာကန်းစာအစီအစဉ်ကတစ်ဆင့်ထုတ်လွှင့်ပေးစီခြင်းမရလို့ရေးလာရတော့ရှင်တကယ်ပဲအတီပေါင်းနဲ့နောက်တာလားပေးစာကန်စာဆိုတာဒီအသုံးလုံးကိုပဲမသိလို့လားဆိုတာဝေခွဲမရဖြစ်မိပါရဲ့နော်ဒီတော်ရရှင်ကမန္တလေးကပါမန္တလေးတိုင်းမိထီလာခရိုင်တာစီမြို့နယ်လိုက်တဲ့အုပ်စုစိုက်ချံကြီးရွာကအစီအစဉ်စစ်သားတယောက်ပါတဲ့ကျွန်တော်ရွာလေးအကြောင်းပြောပြခြင်းလို့ဆိုပြီးတော့သူက2024နှစ်လပိုင်းမှာဖြစ်တာလေးပါဆိုပြီးတော့သူတို့ဒီပြည်သူလူထုဆင်းရဲကြက်တဲပြီးကြုံရတဲ့အခြေအနေကိုရေးလာပါတယ
်ရွာကအိမ်အောင်စုဥယျာဉ်များလာတော့ရွာအဖြစ်တွေကိုတိုးချဲ့လာကြပါတယ်တို့ချက်နေတဲ့မြေတွေကလေယာစပြိုးရင်းနဲ့ဆင်မြောင်းဦးစီးဌာနပိုင်ဖြစ်ပါတယ်။ကျူးကျော်တွေပေါ့အခုကျူးကျော်ဆိုပြီးမြို့နယ်ကရွှေပြောင်းခိုင်းတာပေါ့အခုလိုနိုင်ငံရေးမကောင်းစီးပွားရေးကျက်တဲနေတဲ့အချိန်မှာရွှေပြောင်းခိုင်းတော့အခက်တွေ့တာပေါ့ပ Piro Ainia Miazuga, Sapu Lusalumia, Niari Pumiabare. Rao Jano Yuaga, Yuadu Yuadamian, Tatu, Kanzare, Jian, Vuia de Saint Pioluare. Vuia Sisinirega, Uduyadine, Nagakawa, Sisingo, Miena Tompibare. Mimanangani, Mianzo, Ijamazi. Vuiu Chizutumare.
Okay, ma. ဒီကေရန်တော့ကျူးကျော်စရောလေဒါအစိုးရပိုင်းနေမြေကိုကျူးကျော်တာပေါ့လေ ဒါပေမဲ့ဒီတစ်ဖက်ကပြောတော့လေစီးပွားရေးကျက်တယ်ပြီးတော့နေရာမရှိလို့ရှိတဲ့နေရာမှာနေရပါတယ်ဆိုတော့အဲ့မှာတော်တော်လေးကိုဒုက္ခရောက်ကြရတဲ့အဖြစ်တွေပါကျူးကျော်တွေမကြာခဏအိမ်တွေကိုဖျက်ခံရတဲ့သတင်းတွေလည်းဟိုနှစ်ပိုင်းနေတော့ကတော်တော်လေးကိုဓာတ်ပုံတွေလည်းထွက်ပြီးတော့မြင်ရကြရစိတ်မချမ်းသာဖြစ်ရပါတယ်နော်
โอเคဒီတော့ရှင်ဆူတောင်းတို့ပဲမြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေလို့ထက်ဆင်ဆန္ဒပြုမိပါတယ်တော့ရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်နော်အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆူတောင်းပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းရူစားချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.comကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News တွေ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။ မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖြူရီမြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖြူရီမြန်မာဝိုင်း Facebook စာမျက်နှာနဲ့ရုပ်ချုပ်စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်
ခုဆက်ပြီးတော့ကမ္ဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။ကမ္ဘောဒီးယားနိုင်ငံကမှာခင်းနစ်ကပ္ပဆိုင်ချုပ်ဖို့အတွက်လူအများကြီးစုဝေးပြီးသရုတ်ပီချီပိုးပွဲတော်တစ်ခုကျင်းပခဲ့ပါတယ်။အမျိုးသမီးတွေတပ်တာလာတဲ့အခါခန်းစားရတဲ့နာကျင်မှုဝေဒနာတွေကိုအမျိုးသားတွေစာနာနားလည်တတ်စေဖို့စမ်းသပ်ခန်းစားလို့ရတဲ့ဆက်တမျိုးကိုဂျပန်နိုင်ငံမှာတည်ဆင်းလိုက်ပါတယ်။ဒီလိ
ကမောရီးယားနိုင်ငံမှာဂင်းနီကမ္ဘာစံချိန်ချိုးဖို့အတွက်လူများကြီးစုဝေးပြီးသူတို့သမီးချီပိုးပွဲတော်တစ်ခုကျင်းပခဲ့ကြပါတယ်။အမျိုးသား245ယောက်ကသူတို့ရဲ့ဒါမှမဟုတ်သမီးကြီးစားနဲ့မောင်နှမအမေစတဲ့အမျိုးသမီးတွေကတရက်ရောက်ကိုပွေ့ချီပြီးတစ်မိနစ်ကြာချီထားရတာပါ။အတက်ရွယ်မျိုးစုံပါဝင်ကြပြီးတော့ပါဝင်တဲ့သူတွေအနေနဲ့လည်းကမ္ဘာစံချိန်တင်ပွဲတော်တစ်ခုမှာပါဝင်ရတဲ့အတွက်စိတ်လှုပ်ရှားပျော်ရွှင်ကြတယ်လို့ပြောပါတယ်။ဒီပွဲမှာနောက်ထပ်ပြိုင်ပွဲတစ်ခုကတော့မော်တော်ကားအသစ်တစ်စီးရဖို့အတွက်ဘယ်သူကအချိန်အကြာဆုံးချီထားနိုင်တယ်လဲဆိုတာကိုလည်းပြန်ကြတာပါ။တချို့လူဖွဲ့စည်းမှာမင်္ဂလာဆောင်ပြီးအိမ်သစ်တက်တဲ့အခါသူတို့သမီးကိုချီပိုးပြီးအိမ်ဝင်ကအသားစီးတွေကိုကြော်ရတဲ့အတွက်အခုလိုဒလိထုံဆန်းဖြစ်လာတာပါရှင်။
အမျိုးသမီးတွေဓမ္မတာလာတဲ့အခါခံစားရတဲ့နာကျင်မှုဝေဒနာကိုအမျိုးသားတွေစာနာနားလည်တတ်စေဖို့စမ်းသပ်လုပ်ရတဲ့ဆက်တမျိုးဂျပန်နိုင်ငံမှာထည့်ထွင်ထားပါတယ်။ပြီးခဲ့တဲ့ပတ်ကနိုင်ငံတကာအမျိုးသမီးများနေ့မရောက်ခင်ကျင်းပတဲ့ပွဲတစ်ခုမှာဂျပန်ဆက်သွယ်ရေးကုမ္ပဏီတစ်ခုကအမျိုးသားဝန်ထမ်းတွေအနေနဲ့ Pirio Noise ဆက်ကလေးဘိုက်အောင်နာတက်ဆင်ပြီးဓမ္မတာလာတဲ့အခါနာကျင်တဲ့ဝေဒနာကိုစမ်းသပ်ခံစားခဲ့ကြတာပါ။ဒီဆက်ကလေးရဲ့ခလုတ်ကိုနှိပ်လိုက်တာနဲ့မျက်စိလိုင်းကလေးတွေကိုထုတ်လွှတ်ပေးပြီးတော့ဘိုက်အောက်ကကြွက်သားတွေကိုနာကျင်စေတာပါ။ ဒီ ਸੰ တတ်မှုထဲမှာအမျိုးသားတအူးဟာနာကျင်တဲ့အတွက်ဒုက္ခွေကြသွားခဲ့ရပြီးတချို့တွေကတော့အမျိုးသမီးတွေလာစဉ်ခံစားရတဲ့နာကျင်မှုအပေါ်အံဩရတဲ့အကြောင်းပြောပါတယ်။နာရာအမျိုးသမီးတက္ကသိုလ်ကသူ့တွေဒီတယောက်ကအစာပြုတီထွင်ခဲ့တာဖြစ်ပြီးတော့အိုဆာကာဟိကူစူးတီထွင်တဲ့ကုမ္ပဏီတစ်ခုနဲ့ပူးပေါင်းပြီး 2019ခုနှစ်ကလေးက စတင်ထုတ်လုပ်ခဲ့တာပါ။2023ခုနှစ်မှာတော့အစိုးရနဲ့ပုပ်ပလီကကုမ္ပဏီအခု 40 လောက်ကိုတင်တန်းပေးခဲ့ပြီးလူငယ်တွေကိုလည်းကျောင်းတွေမှာအခြေခံလိင်ပညာပေးအစီအစဉ်တွေတင်ကြားတာတွေလုပ်တဲ့အကြောင်းအိုဆာကာဟိကူကုမ္ပဏီကပြောပါတယ်ခင်ဗျာ။
Venus of the Rex Venus ရဲ့အဝတ်များဆိုတဲ့ YouTube ကိုပြီးခဲ့တဲ့သတင်းပတ်ကစတင်ဖွင့်လှစ်ပါတယ်။ ဣတလီအနုပညာရှင် Michael Angelo Pistoletto ရဲ့လက်ရာဖြစ်ပြီးပြီးခဲ့တဲ့နှစ်ကမိရှုဖျက်ဆီးခံခဲ့ရပြီးတဲ့နောက်တောင်ပိုင်းဣတလီမြို့လယ်က Piazzate Municipio ယင်းပြင်မှာအသစ်ပြန်လည်တည်ဆောက်ခဲ့တာပါ။အဝတ်ပုံကြီးပေးတစ်ခုမှာအချစ်အလှနဲ့တားဆူးပေးနိုင်တဲ့ Venus နဲ့ဖျက်ရက်နေတဲ့အခု YouTube အသစ်ဟာမီးလောင်ခံတဲ့ပစ္စည်းတွေနဲ့ပြုလုပ်ထားပါတယ်။ Muyin Venus ရဲ့အဝတ်များရုပ်ထုကိုတော့1969ခုနှစ်ကစတင်ဖန်တီးခဲ့တာဖြစ်ပြီးဥရောပတဝန်းပုံစံအမျိုးမျိုးနဲ့ပြတိုက်တွေမှာပြသခဲ့ပါတယ်။အချစ်နှစ်ဖျားဗီးနပ်စ်ရဲ့ထာဝရအလှနဲ့ခစ်တဲ့လူအတိုင်းဝိုင်းမှာယိုယွင်းလာတဲ့ပစ္စည်းတွေကိုလိုလိုမလိုလိုပေါ်ပေါ်မြဲမြဲထုတ်လုပ်ရောင်းချလာတာကိုနှိုင်းယှဉ်ပြသထားတာပါ။အခုဖန်တီးမှုအသစ်ကိုလည်းအသက် 90ရွယ်ရှိပြီဖြစ်တဲ့ပစ္စတိုလက်တိုကပဲငွေကြီးစိုက်ထုတ်ဖန်တီးထားတဲ့အလူငွေတွေကိုတော့မတန်ဆွမ်းသူတွေနဲ့အမျိုးသမီးအချင်းသူတွေကိုကူညီတဲ့ Pride အဖွဲ့တစ်ခုကိုလှူဒါန်းသွားမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်သူ
Florida ပြည်နယ် Key West မြို့မှာနှစ်စဉ်ကျင်းပတဲ့ခရီးသွင်းပုတ်တိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။အသက်အရွယ်မျိုးစုံပါဝင်ပြီး ခရူသင်းအရွယ်ပေါင်းစုံကိုမှုတ်ခဲ့ကြတာပါ။အဲ့ဒီခရူသင်းတွေနဲ့ပဲ Happy Birthday တချင်းနဲ့နိုင်ငံတော်တချင်းတွေကိုလည်းအတန်ထွက်အောင်မှုတ်ခဲ့ကြပါတယ်။တချင်းတွေကိုတီးမှုတ်တဲ့အခါမှာအတန်ဘလောက်ကျယ်တယ်လဲဆိုတာတစ်ခုတည်းကိုကြည့်တာတင်မဟုတ်ဘဲအတန်အရည်အသွေးနဲ့ဘလောက်ကြာကြာမှုတ်နိုင်တယ်လဲဆိုတာကိုပါကြည့်ပြီးဒိုင်လူကြီးတွေကဆုံးဖြတ်တာပါ။ ဒီနှစ်အမျိုးသားပြိုင်ပွဲတွေပတ်မှာတော့လူနှစ်ဦးတရေကြသွားခဲ့ပြီးဂျော်ဂျီယာပြည်နယ်ကခလေးနှလုံးရောဂါအထူးကုဆရာဝန်နဲ့ကနက်တီကတ်ပြည်နယ်ကစိတ်ကျန်းမာရေးအတိုင်ပင်ခံတို့ဖြစ်ပါတယ်။ဒီပွဲကို OIL Restoration Foundation အဖွဲ့ကဦးစီးကျင်းပတာဖြစ်ပြီးတော့အရင်နှုန်းကတင်မောသားတွေတံခါးတယ်တွေနဲ့ကျွန်းသူကျွန်းသားတွေဟာဒီခရူသင်းကိုဆက်သွယ်ရေးကိရိယာတစ်ခုအနေနဲ့သုံးခဲ့တာကိုဂုံပြုတဲ့အနေနဲ့ကျင်းပတာလည်းဖြစ်ပါတယ်။ ဒီဝက်စမြို့အနေနဲ့သူတို့ကိုသူတို့ခရူသင်းနိုင်ငံတော်လို့ခေါ်ပါပြီးဒေသခံတွေကလည်းသူတို့ကိုသူတို့ခရူသင်းမှုတ်သူတွေလို့ခေါ်ဆိုကြပါတယ်ခင်ဗျာ။ဗီဒီယိုရုပ်သံကနေတနေ့တော်နေ့မနက်ဘက် နိုင်ငံတကာဖိအားအုပ်ကြီးမစိုက်ဘဲဂါဇာအကျင့်နယ်စပ်နီးကရဖာမြို့ကနေဟားမတ်စ်ကိုဆက်လက်တိုက်ထုတ်သွားမယ်လို့အစ်ရွေးဝန်ကြီးချုပ်ဘန်ဂျမင်နာသညာဟုကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။လမ်းဘက်ရပ်ပိုင်းအတွက်ကာတာနိုင်ငံမှာအပြစ်ရရေးဆွေးနွေးပွဲပြန်လည်စတင်မှုရှိနေချိန်မှာပဲအစ်ရွေးဝန်ကြီးချုပ်ကအခုလိုပြောလိုက်တာပါ။ဂါဇာဒေသထဲကဟားမတ်စ်တို့ကိုဖယ်ရှားပြစ်ဆို
ရှိစရှစ်ရာဂိုင်းနှုန်းရရှိနေတယ်လို့ကြေညာလိုက်ပါတယ်ရုရှားတပ်ပြတက်တန်းက6နှစ်ရှိပြီးတောက်ချန်တွေကစပြီး300ကျပ်မဲ့ပေးပွဲကိုဆောက်ရတာပါအတိုက်ခံနိုင်ငံရေးသမားတွေကိုကျင်းချထားပြီးတခြားသူတွေသူနဲ့မပြိုင်တဲ့အောင်လှုပ်ဆောင်ထားမှရွေးကောက်ပွဲကမလွတ်လပ်မမြတ်တာတည်တာပါတယ်လို့အမေရိကန်တပ်ပြအင်ဂျီရောမျိုးသားလုံးကြီးကောင်စီပြောရေးဆိုခွင့်ရှိတဲ့သူကပြောကြပါတယ် ဥရောပမှာတော့အခြေအနေကတွေ့ဒေါ်လာ10ဘီလီယံထောက်ပံ့ကူညီမဲ့အစည်းအဝေးတက်ကိုဥရောပသံတမန်ကတင်းကိုနေနေမှာကျင်းပပါတယ်ဂါဇာနဲ့အခြားအရှေ့လေပိုင်းပဋိပက္ခကြောင့်ဥရောပကမ်းခြေဘက်ကိုလူတွေပုံမှုရွှေ့ပြောင်းဝင်ရောက်လာမှာကိုစိုးရိမ်နေချိန်မှာဒီအစည်းအဝေးကိုကျင်းပလိုက်တာပါ။ယူရဲ့ရုပ်တံရဲ့မနေ့ပိုင်းအစည်းအဝေးတွေကိုအဆုံးသတ်တော်မှာပါ။ဒီနေ့တနေ့လာမနေ့အစည်းအဝေးထုတ်လို meter 3249 lila meter 190 ပြည် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်တော်တော်ချင်များနဲ့တကွမြန်မ မပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားမှာ